Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဇွန်လ20ရက်ချက်တာရညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Flight Meter 3251အပြင် VOA Website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
ကျွန်မကတော့အ딴စင်ပါရှင်ဒီနေ့အတွက်သတင်းတွေကိုကိုရမင်းနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါလိမ့်2024ခုနှစ်မေလမှာကဘာတဝမ်းစစ်ရဲ့ပြည်ပခါတွေကြောင့်ဥယျာဉ်စုကထွက်ပြေးရတဲ့သူတန်းနေချီရှိနေပြီးဆိုပြီးကုလသမဂ္ဂကသတင်းထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအရေးဖြေရှင်းဖို့ကုလကလည်းပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခက်ရဲရဲတရုတ်ကဂျောင်းဝင်ဆီဆက်ပေးတဲ့ယာယီသဘောတူညီချက်ကိုစစ်ကောင်စီဘက်ကအကြိမ်ကြိမ်ချိုးဖောက်ခဲ့တယ်ဆိုပြီးတော့ညီနောင်မဟာမိတ်အဖွဲ့ကပြောပါတယ်ဒီလိုသတင်းတွေကိုကြားရမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါမအီတန်စင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ဒီနေ့ကမ္ဘာဒုက္ခသည်နေ့မှာမြန်မာဒုက္ခသည်အရေးထိုင်းတက္ကသိုလ်ရဲ့ဆွေးနွေးကြတာမှာစီစဉ်သူက
ကျွန်တော်တို့အခုဒီမြန်မာပြည်မှာ forced migration ပေါ့နော်အဲ့ဒီ figures ကအခု26တန်းဖြစ်သွားပြီပေါ့နော်26တန်းမှာ23တန်းကဒီအာနာတိတ်နဲ့နောက်ပိုင်းပေါ့နော်လူတွေကအခုအတင်းအကျပ်နေရဆုံးသွားပြီးတော့ရွှေ့ပြောင်းနေထိုင်ရတဲ့
နောက်ဒီကမ္ဘာဒုက္ခသည်နေ့မှာပဲမြန်မာဒုက္ခသည်တွေကလည်းနေရက်ပြန်ခွင့်ရဖို့လိုလားနေကြကြောင်းပြောလိုက်ပါတယ်။ဒါအပြင်ပဲခိုးကအဆင်းမြင့်ဆရာတော်တပါးပြတ်သက်ခံရမှုမှာအပြန်အလှန်ဆက်ဆွဲနေကြပါတယ်။အခုလိုတင်းစွာတွေပြီးမှာတော့စတရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရမြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်နှาศင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမအီတန်စင်နဲ့ပဲပြောပြပေးပါမယ်ခင်ဗျ။
2024ခုနှစ်မေလမှာကဘာတဝမ်းစစ်နဲ့ပြည်ပခါတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးရတဲ့သူအရင်ကထက်မကြုံဘူးတဲ့အရေးအတွက်ဖြစ်တဲ့တန်ပေါင်း120အထိရှိလာပြီဆိုပြီးကဘာကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေကိုထောက်ပံ့ကူညီရေးအားလုံးဝိုင်းဝန်းတာဝန်ယူဖို့နဲ့ခိုလုံခွင့်တောင်းခံသူတွေရဲ့လူ့ခွင့်ရေးကိုလေးစားလိုက်နာကြဖို့အိုမဲ့အိမ်မဲ့နေရဲစွန့်ခွာသူတွေအိမ်ပြန်နိုင်ရေးပြည်ပခါတွေကိုဖြည့်ရှင်းပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှနိုင်ငံတကာအတိုင်းအဝန်ကိုမြစ်တာရက်ခံလိုက်ပါတယ်ရှင်
။ From Sudan to Ukraine, from the Middle East to Myanmar to the Democratic Republic of the Congo and beyond, conflict, climate chaos and upheaval.
ဆူဒန်ကနေယူကရိန်းအထိအရှိလေပိုင်းကနေမြန်မာအထိကွန်ဂိုနိုင်ငံတွေကိုကျော်ပြီးကမ္ဘာတဝမ်းမှာပြည်ပခါတွေရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ဗယံပဒါအခြေအနေကတောင်းကနေအနေထားတွေကြားလူတွေမကြုံဘူးအောင်လို့နေရဲစွန့်ခွာထွက်ပြေးနေရပြီးတော့လူမှုဘေးဒုက္ခတံကိုအကြီးအကျယ်ခံစားနေရတယ်ဆိုပြီးကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်ကာဇာကမ်းမြောင်မှာလူဦးရေ85ရာခိုင်နှုန်းလူတန်း9သိန်းအထိအိုးမဲ့အိမ်မဲ့ဒုက္ခရောက်နေပြီးတော့ဆူဒန်နိုင်ငံမှာလေ2023နှစ်ကုန်အထိလူ10သန်းနဲ့8သိန်းနေရစွန့်ခွာနေရပါလိမ့်မြန်မာနိုင်ငံမှာပြည်ပခါနဲ့တဘာဝဘေးဒဏ်တွေကြားအိုးရင်စွန့်ခွာထွက်ပြေးရတဲ့သူကအရက်သား3သန်းကျော်အထိရှိနေပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီလိုတဲ့သူက18သန်း6သိန်းအထိရှိလာနေတယ်ဆိုပြီးကုလသမဂ္ဂရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
မြန်မာကရိုဟင်ဂျာဒုက္ခသည်ရေးဖြည့်ရှင်ရေးဒီမိုကရေစီပြန်ရဖို့လိုတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေရဲ့အကျပ်တဲကိုဖြည့်ရှင်ဖို့ဆိုရင်တတိုင်းပြည်လုံးရင်းဆိုင်နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုအကျပ်တဲတွေကိုအရင်ဖြည့်ရှင်ပြီးတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့လိုတယ်လို့ကုလသမဂ္ဂမဟာမင်းကြီးဖိလီပိုဂရန်ဒီက VOA နဲ့သီးသန့်ပြောလိုက်တာပါတတိုင်းပြည်လုံးလက်နက်ကင်ပဋိပက္ခတွေဆိုးဝါးလာခဲ့ပြီးအိုးမဲ့အိမ်မဲ့တိဒုက္ခရောက်နေသူတွေပုံများလာတယ်လို့လူသားချင်းစာနာမှုအကူအညီပေးရမှာအကြီးအကျယ်ခက်ခဲတွေရင်ဆိုင်နေရတယ်လို့ဆူဒန်ကိုရောက်နေတဲ့ဂရန်ဒီကကမ္ဘာဒုက္ခသည်များနဲ့အထိမ်းအမှတ် VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောသွားပါတယ
် First step here is to restore some stability in the country and hopefully
ပထမအဆင့်အနေနဲ့တိုင်းပြည်တည်ငြိမ်အောင်ဖို့ထိမ့်ဖို့လိုပါတယ်လက်ရှိအာဏာဆွဲကင်ထားသူတွေအနေနဲ့အရင်မကြာခင်နှစ်တွေကသူတို့ကိုယ်တိုင်လက်ခံခဲ့တဲ့တိုင်းပြည်ကိုလူခွင့်နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လက်ခံဖို့နားချနိုင်မယ်လို့မျှော်လင့်ပါတယ်။အဲ့ဒါတွေပြီးမှရှုပ်ထွေးနေတဲ့ရိန်ဂျာပြဿနာတွေပါဝင်တိုင်းပြည်လုံးရင်ဆိုင်နေရတဲ့တခြားပြဿနာပေါင်းစုံကိုကျွန်တော်တို့ဖြေရှင်းနိုင်ပါပါလို့ကုလသမဂ္ဂမဟာမင်းကြီးဂရန်ဒီကပြောသွားတာပါခင်ဗျ။
မြန မြန်မာနိုင်ငံမြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားအပြစ်ခံရေးဆေးရေးကိုတရုတ်နိုင်ငံကပြီးခဲ့တဲ့ဇန်နဝါရီလတုန်းကကြားဝင်စစ်ဆက်ပေးထားတဲ့အရာရေးသဘောတူညီချက်ကိုစစ်ကောင်စီဘက်ကအကြိမ်ကြိမ်ချိုးဖောက်နေတဲ့ဆိုပြီးညီနောင်မဟာမိတ်၃ဘွဲ့တိုင်းဒေသအဖွဲ့တွေကပြောပါလေမြန်မာနိုင်ငံအနောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲမြောက်ပိုင်းမှာလည်းစစ်ကောင်စီဘက်ကအပြစ်ခံရေးဆေးရေးကိုချိုးဖောက်ပြီးတိုက်ခိုက်တာတွေပြန်လုပ်နေတယ်ဆိုပြီး AA အရခတ်တော် MNDAA ကုကန်တပ်ဖွဲ့နဲ့ TNLA တအောင်းတပ်ဖွဲ့တို့ဖွဲ့စည်းထားတဲ့ညီနောင်မဟာမိတ်၃ဘွဲ့ကပြောပါလေဗုဒ္ဓနေတုန်းက TNLA တအောင်းတပ်ဖွဲ့ထိန်းချုပ်တဲ့မိုးကုံမြို့နယ်အနီးစစ်ကောင်စီဘက်လေဆောင်ကနေတိုက်ခိုက်ခဲ့တာကြောင့်လေအရဲသားတယောက်သေဆုံးပြီးတော့ဆင်နစ်အရွယ်ကလေးတယောက်အပါအဝင်လူ၃ယောက်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး TNLA အဖွဲ့ကပြောပါလေ TNLA ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ဖြေရှင်းချက်လက်တလောထွက်လာတာမရှိသေးပါဘူးရှင
်ဘင်္ဂလားဒေ့ရှ်မှာတော့မိုးကြီးမြေပြိုတာကြောင့်ရင်ဂျာ၈ဦးပါဝင်အနည်းဆုံး10ဦးသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာမနစ်စွန်လ19ရက်နေ့ကမိုးသီးထန်စွာရာသွန်းခဲ့ပြီးမြေပြိုမှုတွေဖြစ်ခဲ့တာကြောင့်အခုလိုသေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောလိုက်တာပါ။ရင်ဂျာဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ပဇာအနီးဝန်းကျင်ကနေရာလေးခုမှာဗိုလ်ရုံးနေမနစ်အစောပိုင်းကမြေပြိုမှုတွေဖြစ်ခဲ့ကြောင်းဒုက္ခသည်များဆိုင်ရာဘင်္ဂလားဒေ့ရှ်အကြီးအကဲမိုဟာမက်ရှမ်ဆတ်ဒူဇာကပြောလိုက်ပါတယ်တေဆုံးသူတွေတဲ့ကလေးငယ်တွေနဲ့မျိုးသမီးတွေလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ32 kHz 9393ညာနဲ့9383ညာဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတရမှာ9လမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာတာရင်းနေ့ညချမ်းသတင်းစီစဉ်တွေကို VOA ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဂါဇာကမ်းမြောင်ကိုအစ္စရေးကမနေ့ကတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ3ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ဆိုပြီးကျန်းမာရေးဝန်ထမ်းတွေကဒီနေ့ပြောပါတယ်။ဒီတော့တွင်အစ္စရေးစစ်တပ်ကားတွေကဂါဇာတောင်ပိုင်းရာဖာအတွင်းပိုင်းကိုဝင်လာတဲ့စစ်ပီးဒေသခံတွေကပြောတာပါဂါဇာမှာရှိတဲ့အယ်နူဆရက်ဒုက္ခသည်စခန်းကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ2ယောက်သေဆုံးပြီးတော့12ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အယ်မာကစီနဲ့အယ်ဘူဂျာဒုက္ခသည်စခန်းတွေကိုအမြောက်နဲ့ပစ်ခတ်ခဲ့တာကြောင့်တော်တော်များများထိခိုက်ဒဏ်ရာရတယ်ဆိုပြီးဟာမတ်စ်ကျမ်းမာရေးအရှိတွေကပြောပါတယ်ဒီဒုက္ခသည်စခန်းတွေဟာဂါဇာမှာရှိတဲ့တမိုင်းဝင်ဒုက္ခသည်စခန်း6ခုတွေကသုံးခုလေးဖြစ်ပါလေ
။မြောက်ကိုရီးယားအပီဗီယက်နမ်ကိုရောက်လာတဲ့ရုရှားကောင်ဆောင်ကပိုနက်ဆိုင်နဲ့ဆက်ဆံရေးဖြစ်ဖို့ကတိပြုလိုက်ပါတယ်။ယူကရိန်းပေါ်ကြီးကျော်စစ်ကြောင်းရုရှားပေါ်နိုင်ငံတကာရဲ့တံခတ်ပိတ်ဆို့မှုတွေတိုးလာနေချိန်မှာပဲဗီယက်နမ်ကိုချစ်ချည်ခီးရောက်နေတဲ့ရုရှားသမ္မတဗလာဒီမာပူတင်ကနှစ်နိုင်ငံကြားပုံမှန်ဆိုင်နဲ့ဆက်ဆံရေးတည်ဆောက်ဖို့ဒီနေ့ဇော်လာ20ရက်နေ့မှာကတိပြုလိုက်တာပါ။မြောက်ကိုရီးယားကောင်ဆောင်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးယူကရိန်းရဲ့မြောက်ကိုရီးယားကအပြည့်အဝထောက်ခံပေးရေးပါဝင်ရုရှားနဲ့မြောက်ကိုရီးယားနိုင်ငံကြားကာကွယ်ဆိုင်ရာအပြန်လည်ပံ့ပိုးပေးမဲ့သဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်စေခစ်ကာလာကလေးကရင်းနှီးခဲ့တဲ့မဟာမိတ်ဗီယက်နမ်နိုင်ငံကိုသမ္မတပူတင်ရောက်လာတာပါဗီယက်နမ်မှာတော့မြောက်ကိုရီးယားရဲ့ထောက်ပံ့မှုမျိုးမရခဲ့ပေမဲ့နှစ်နိုင်ငံကြားကာကွယ်ဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်လုပ်တဲ့ဆန္ဒရှိကြောင်းဗီယက်နမ်သမ္မတတိုလမ်ကကြေညာခဲ့ပါတယ်ခင်ဗျာ
တန်တူပင်လယ်ပြင်အတွင်းမှာဖိလစ်ပိုင်ရေတပ်ရောဘတ်ဆက်လီကိုတရုတ်ကမ်းခြေဆောင်တင်မော့ကတမင်ဝင်တိုက်ခဲ့တယ်ဆိုတဲ့မှတ်တမ်းဗီဒီယိုကိုဖိလစ်ပိုင်နိုင်ငံကထုတ်ပြန်လိုက်ပါတယ်။ဂျွန်လ18ရက်နေ့တင်းလာနေတုန်းကရိတ်ခါသွားပို့တဲ့တရုတ်တင်မော့ရဲ့ဒီလိုတိုက်ခိုက်မှုကြောင့်ဖိလစ်ပိုင်ရေတပ်သားတယောက်ထိခိုက်ဒဏ်ရာရခဲ့ပြီးဒါဟာတမင်အရှိန်နဲ့ဝင်တိုက်ခတ်တဲ့လုပ်ရိပ်ဖြစ်တယ်ဆိုပြီးဖိလစ်ပိုင်စစ်တပ်ကပြောပါလိမ့်။ Second Thomas Scholz ကျွန်းမှာတာဝန်ကျနေတဲ့တပ်ဖွဲ့ဝင်တွေအတွက်ရိတ်ခါသွားပို့တဲ့ဒီဖိလစ်ပိုင်ရောဘတ်ဆက်လီဘောကိုတရုတ်ကမ်းခြေဆောင်တပ်ကတပ်ဖွဲ့ဝင်တွေတက်လာပြီးဆက်လီကိုဓားတွေလှန်တွေနဲ့ထိုးဖောက်ပြီးဖျက်ဆီးခဲ့တယ်လို့လက်နက်တွေကိုလည်းလူယူသွားတယ်ဆိုပြီးဖိလစ်ပိုင်စစ်တပ်ကပြောပါတယ်တရုတ်ကမ်းခြေဆောင်တပ်ကတော့အဲ့လိုပြောဆိုမှုကမှန်မှန်ကန်တဲ့အကြောင်းရင်းဆိုထားပါတယ်ဖိလစ်ပိုင်ဆက်လီကတရုတ်သင်္ဘောနာကိုအတင်းကပ်ခဲ့တာကြောင့်သူတို့ကအခုလိုခုခံကာကွယ်ရတယ်ဆိုပြီးတော့လည်းပြောတာပါ Second Thomas Show ကျွန်းအပါဝင်တရုတ်ပြည်လဲပြည်လဲပြင်တွင်းကရေးပိုင်တဲ့အားလုံးနီးပါးကိုသူတို့ပိုင်လဲဆိုပြီးတရုတ်ကပြောထားတာပါရှင်
Direct from Washington, the voice of America, VOA. VOA American တန်ရဲ့ကြက်တာရင်းည သတင်းတွေကိုမအီသန်စင်နဲ့ဖျော်ပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားကြအကောင်းဆုံးသတင်းပေးပို့ချက်တွေဇက်တိုက်ပါပထမဆုံးကတော့မြန်မာဒုက္ခသည်တွေရေးထိုင်းတက္ကသိုလ်မှာဆွေးနွေးခဲ့တာပါဒီနေ့ကြောက်တဲ့ကမ္ဘာဒုက္ခသည်တွေအထိမ်းမဲ့ချူလာလောင်ကုန်းတက္ကသိုလ်မှာမြန်မာနေရက်ကနေအတင်းကျပ်ရွှေပြောင်းခံရသူတွေရေးဆွေးနွေးခဲ့ပါတယ်ဆရာနာသိမ့်ပြီး၃နှစ်ကျော်အတွင်းနီလန်းမျိုးစုံနဲ့နေရက်ဆက်ခွာထွက်ပြေးရသူတန်ပေါင်း20ကျော်ရှိနေတာကြောင့်အိန္ဒိယချင်းထိုင်းပါဝင်ဒေတာရင်းနိုင်ငံတွေအနေနဲ့မြမကြီးချီချီရောက်ကူပေးဖို့လိုအပ်နေကြောင်းပြောပါတယ်။မိုင်းချင်းနိုင်တဲ့ဘန်ကောက် VOA 1.2 တွေသွားရောက်ရိုက်ကူးတင်ဆက်ထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ခုဒီချူလာလွန်ကွန်တက္ကသိုလ်မှာကျင်းပနေတာကတော့ဒီကမ္ဘာဒုက္ခသည်နေ့အထိမ့်မဲ့အနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာအတင်းအဓမ္မဒီရွှေပြောင်းခံရသူတွေဒီဒုက္ခသည်တွေအရေးပေါ့နော်ဒီနောက်ပြီးတော့တစ်ဖက်မှာလည်းဒီစစ်ဘေးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့သူတို့ဒီဆွေးနွေးပွဲတွေဓာတ်ပုံပြပွဲတွေကိုကျင်းပပြုလုပ်နေတာဖြစ်ပါတယ်ဆိုတော့အဓိကတော့ဒီမြန်မာနိုင်ငံမှာဆင်ဟာနာသိမ်းပြီးရဲ့နောက်ပိုင်းမှာအခြေအနေတွေပိုဆိုးရွာလာပြီးတော့အိမ်ကြီးချင်းထိုင်းနိုင်ငံတွေကိုဒီမြန်မာဒုက္ခသည်တွေပေါ့နော်ဝင်ရောက်လာတဲ့ကိစ္စတွေထွက်ပြေးလာတဲ့အခြေအနေဒီဒီစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတာနောက်စစ်ကောင်စီရဲ့ဖိနှိပ်မှုအောက်ကနေပြီးတော့ပေါ့နော်ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေအရေးကိုဒီထိုင်းနိုင်ငံအနေနဲ့ပေါ့နော်နားလည်ဖို့ထိုင်းနိုင်ငံအနေနဲ့အချက်အလက်မှန်တွေသိဖို့ဆိုပြီးတော့ဒီလိုမျိုးဒီမြန်မာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးပွဲတွေကျင်းပတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းဒီပွဲကိုစီစဉ်တဲ့သူတအုပ်ဖြစ်တဲ့မိုးဆက်ကနေပြီးတော့ VOA ကိုအခုလို့ပြောပြပါတယ
်ကျွန်တော်တို့အခုဒီမြန်မာပြည်မှာကြီးလိုက်ရင်ဒီ force migration ပေါ့နော်အဲ့ဒီ figures ကအခု26တန်းဖြစ်သွားပြီပေါ့နော်26တန်းမှာ23တန်းကဒီအာနာသိမ့်တဲ့နောက်ပိုင်းပေါ့နော်လူတွေကအဲ့လိုအတင်းအကျပ်နေရဆွန့်ခွာပြီးတော့ရွှေ့ပြောင်းနေထိုင်ရတဲ့အနေအထားဆိုတဲ့အခါကျတော့ဒါဒီမြန်မာပြည်တမိုင်းမှာကြုံမှုချင်မှာကြုံမှုမယ်ပေါ့နော်ဆိုတော့ဒါဒီဒီအရေးအတွက်ကပေါ့နော်အတင်းအကျပ်နေရဆွန့်ခွာရွှေ့ပြောင်းနေထိုင်ရတဲ့သူအရေးအတွက်ကအများများသွားပြီများသွားတဲ့နေရာမှာကျွန်တော်တို့ကဘာလို့ဖြစ်တာလဲပေါ့အဓိကတော့အဲဖြစ်တဲ့အကြောင်းအရာတွေကအများကြီးပဲအဲ့ဒါကိုအဓိက update ပို့ရပေါ့နော်အဲ့ဒါကို update လုပ်မယ် update လုပ်တဲ့ဆွဲညမှာအခုဒီနေ့လာတဲ့ပွဲမှာကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်းရေးပါတယ်တကယ်ဒီ migration ပေါ့နော်ရွှေ့ပြောင်းသွားလာနေထိုင်ရင်းနဲ့ပတ်သက်ပြီးတော့တရားကျွမ်းကျင်တဲ့လူတွေပါတယ်အမှုပညာရှင်တွေပါတယ် artist တွေနောက်ပြီးတော့အကြောင်းသားလူငယ်တွေပါတယ်ပေါ့နော်ဆိုတော့ကျွန်တော်တို့စုပြီးတဲ့အခါကျတော့အဲ့လိုမျိုးပေါ့နော် share ကြမယ်ပေါ့နော်ကျွန်တော်တို့ရဲ့အမြင်တွေကို share ကြမယ်ဆိုပြီးတော့လုပ်တာတစ်ချက်ပေါ့နော်နေ့အချက်ကတော့ကျွန်တော်တို့အုပ်တချက်တဲ့တပွင့်ပေါ့နော်အခုဖြစ်နေတဲ့ဒီ force migration ပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိတက်တဲ့ဟာပေါ့နော်တယောက်နဲ့တယောက်တိတာတတ်တာနားလဲတာမတူတဲ့ခါကျတော့ဒီအဲဒီဖလှယ်ထားသစင်ကျွန်တော်တို့ကဘလို့အတူတူကလှောက်ဆောင်နိုင်မလဲပေါ့နော်အဲ့ဒါလည်းတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီဖြစ်ပြောင်းနေထိုင်ရတဲ့သူတွေရဲ့ပေါ့နော်အတင်းအကျပ်နေရဆွန့်ခွာရတဲ့သူတွေရဲ့အတန်ကိုဒီအမှုပညာအဲဒီပကြီးတို့နော်ပုံနေရသစင်ရုပ်ရှင်နေရသစင်သူတို့ရဲ့အတန်ကိုပေါ့နော်သူတို့ကိုယ်တိုင်ပြောထားတဲ့သူတို့ရဲ့ဘဝကိုထင်ခတ်တဲ့အရာလေးတွေကိုပြသဖို့ရဲ့နောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဒီ ASEAN 5 point consensus ပေါ့နော်အဲ့နဲ့ပတ်သက်ပြီးတော့ဘယ်လဲဘာလဲပေါ့နော်အဲ့လေးဆွေးနွေးဖို့ဒီပွဲကိုကျွန်တော်တို့လုပ်ရချင်ဖြစ်ပါတယ်ဒီနေ့ပြပွဲမှာတော့ဒီဘက်ကကျတော့အဲဟိုပါပေါ့ဒီအဲငိမ့်ချန်းစွာဆန္ဒပြရဲဆန္ဒပြရဲဟာအကြမ်းဖက်ဖြုတ်ခွင်းထားတဲ့ပုံလေးပေါ့နော်ကျွန်တော်တို့ပြထားတာဖြစ်ပါတယ်ဒီဘက်ကတော့ကချင်မာကအဲစစ်ဖြစ်တာအရန်ကြပြီပေါ့နော်ဆိုတော့အမှကချင်လူငယ်တွေရဲ့ခန်းစားချက်ကိုဒီအမှုပညာနဲ့သက်ဆက်ပေါ့နော်အာဒီဖော်ပြထားတဲ့ပုံလေးဖြစ်ပါတယ်အာဒီဘက်ကကျတော့ကျွန်တော်တို့ဟွာပေါ့နော် IDP ကချင်နဲ့ IDP စကန်တစ်ခုဖြစ်တယ်ဆိုတော့အမှဒီအမှနေတဲ့အဲဒီ IDB တွေရဲ့ဘဝကိုထင်ဟပ်စေတဲ့ပုံပေါ့နော်ဒီမှာဆိုလဲအဖိုးနဲ့အဖွားပေါ့နော်ဒါစခန်းထဲမှာပဂတိအခြေအနေကိုဒီအမှုပညာရှင်နဲ့ရိုက်ပြီးတော့တင်ဆက်ထားတာဖြစ်ပါတယ်ဒါကတော့ကြောင်းပေါ့နော
်အခုလိုချူလာလွန်ကွန်တက္ကသိုလ်မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲကိုတက်ရောက်နားထောင်တဲ့ဗနီဆာကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
I think as a Thai person, we are intimately aware of the situation in Myanmar due to it being a neighboring country.
သူပြောသွားတာကတော့ထိုင်းလူမျိုးတုံးနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုကောင်းကောင်းသတိထားမိပါတယ်။အိန္ဒိယချင်းနိုင်ငံတွေဖြစ်နေတဲ့အခါကျတော့ထိုင်းမှာရှိတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အခြေအနေ၊နေဆက်ကကုန်သွယ်ရေးကိစ္စတွေ၊တခါမြန်မာပြည်တွင်းမှာပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့စိန်ခေါ်မှုအခက်အခဲတွေပေါ်မှာသူ့အနေနဲ့စာနာနားလည်မိပါတယ်လို့ VOA ကိုပြောသွားတာပါ။ ဒါကတော့ဂျွန်လ20ရက်နေ့ဒီကနေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့အထိမ့်မဲ့ဖြစ်ပေါ့နော်ချူလာလွန်ကွန်တက်ကတူမှာဒီမြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲဓာတ်ပုံပြပွဲတွေကိုပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ကျွန်မအင်ဂျင်နိုင်မှာဘန်ကောက်ကနေသတင်းပေးပို့နေတာပါရှင်။
မြန်မာဒုက္ခသည်အရေးထိုင်းတက္ကသိုလ်မှာဆွေးနွေးပွဲလုပ်ခဲ့တာကိုမိုင်းရင်ကျင်းနိုင်ပြောပြခဲ့တာပါအခုတော့ဒီနေ့မှာပဲမြန်မာဒုက္ခသည်တွေကလည်းနေရက်ပြန်ခွင့်လိုလားချောင်းပြောနေကြတာပါရှမ်းနယ်ကယားပြည်နယ်ဒေသခေါ်ကင်းနီမှာတိုက်ပွဲပြင်းထန်ခဲ့လို့လူအများစုစစ်ပေးဒုက္ခသည်ဖြစ်ခဲ့ရပြီးအခုအချိန်ထိအိုးအိမ်ဆင့်ခွာနေရဆဲပါဒီနေ့မှာလည်းကမ္ဘာဒုက္ခသည်များနေ့မှာအချိန်နဲ့တည်ငြိမ်အေးချမ်းပြီးနေရက်ပြန်နိုင်ဖို့နဲ့ဆန္ဒမှုအကူအညီတွေရဖို့ဒုက္ခသည်တွေကမျှော်လင့်နေကြပြီးဝိုင်းကူပေးဖို့လည်းတန်အမျိုးတန်အမျိုးသမီးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီသတင်းပေးပို့ချက်ကိုအခြေခံပြီးအလိမ္မာပြပြပေးပါအောင်ခင
်ဗျမြန်မာအပါဝင်ဆူဒန်ကနေယူကရိန်းနဲ့အရှိအလယ်ပိုင်းဒေသအထိပဋိပက္ခရာသီဥတုဖောက်ပြန်မှုနဲ့ပဋိမငိမ့်ဖြစ်မှုတွေကြောင့်စံချိန်တင်လူဦးရေအများအပြားအိုးအိမ်ဆုတ်ခွာထွက်ပြေးနေကြရပြီးတော့ကြီးမားတဲ့လူသားဘေးဒုက္ခတွေနဲ့ကြုံတွေ့ခံစားနေကြရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေ့မှာပြောပါတယ်နောက်ဆုံးထွက်ရှိထားတဲ့ကိစ္စနဲ့တွေအရကမ္ဘာတဝန်းမှာဒုက္ခသည်43.5သန်းအပါဝင်လူပေါင်းသန်း120ကျော်ဟာအတေးအကျပ် OA ဆုတ်ခွာထွက်ပြေးခဲ့ရတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်
။ From Sudan to Ukraine, from the Middle East to Myanmar to the Democratic Republic of the Congo.
မြန်မာနိုင်ငံကရှမ်းပြည်နယ်နဲ့ကယားပြည်နယ်ခေါ်ဂရီနီဒေသမှာလည်းဖြစ်ရေးပဋိပက္ခကြောင့်အရက်သား OA တွေပျက်စီးဆုံးရှုံးခဲ့ကြရတယ်လို့လေးရက်ဆုတ်ခွာပြီးရမှာပကြခဏပြောင်းရွှေ့ကြရတာမို့စိဘေးဒုက္ခတွေဟာဆင်းရဲဒုက္ခမျိုးစုံရင်းဆိုင်ကြုံတွေ့နေကြရပါတယ်။ဒါကြောင့်တို့နယ်ပြည်ဒေသမှာတည်ငြိမ်အေးချမ်းမှုကိုလွလားနေပြီးတော့ဆင်းရဲဒုက္ခဘေးကနေလွတ်မြောက်ချင်နေပြီလို့ရှမ်းပြည်မြောက်ပိုင်းမှာစိဘေးရှောင်းနဲ့စိဘေးရှောင်းအရေးအကူအညီပေးနေတဲ့တောင်မျိုးသမီးအဖွဲ့ကဗီဒီယိုကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းရောင်ရွှေမြို့နယ်မှာခိုးလုံနေတဲ့ဖားဆောင်စစ်ဘေးရှောင်တူကတိုက်ပွဲတွေကြားဘေးဒုက္ခမျိုးစုံကြုံတွေ့ခဲ့ရပြီးတော့အဲ့ဒီလိုဆင်းရဲဒုက္ခတွေရင်ဆိုင်နေရတဲ့ဘဝကလွတ်မြောက်ချင်နေပြီလို့အခုလိုပြောပြပါဗျ
။ကျတော့ဖားဆောင်ကနေကိုမျိုးကိုရလေးမြင်မြင်ကြောက်ဆင်းနေပါဘော။ကိုရင်ကိုဦးပဲကျန်ဆင်းနေပါဘော။ကောင်းစောတော့မြင်မြင်လေးရတာကြီးပြီးတော့ရတာကောင်းတာပါဘော။အဲ့လိုပြောချင်ပါတယ်။ရလင်းချက်ကတော့သားတော့မိုင်းမမီလို့ချက်တော့ပြတ်သွားတယ်လေ။အခုသူ့အဖေနဲ့ဖအံမချောက်ဖတ်တယ်ရှင်။ခက်ခဲတော့ဒီလိုပါပဲ။အများတူပဲပေါ့။ဖို့တူထဲမှာမောက်ပြောင်းတော့။ဆန္ဒဆောင်တော့ဆင်းရဲဒုက္ခနေတော့လစ်ချင်တာပေါ့။မြင်မြင်လေးကိုအိမ်ကိုရကိုမျိုးကိုရကိုလည်းပြန်ချင်တယ်။အဲ့လိုကိုရကိုတိကကိုနေဖူးတဲ့နေရာမှာလည်းကဲစားတော့လို့ရလေဒီမှာကျတော့ကိုမချက်နေတော့နေရကြောင်းလေ။စားဖို့စားဟင်းချက်စားလေးပါလေကကျတော့ဈေးနေတယ်ဆိုအမျိုးမျိုးခံတာပေါ့အောင်တန်းဈေးတို့ပါတော့ညာတော့မျိုးတောင်းနေနေသွားပြီးတော့အလူလက်ခံပြီးတော့အမျိုးစားတာပေါ့ဆန်နေစီကကျတော့လည်းထုတ်ပြီးတယ်ပေါ့အမျို
းတားနဲ့ခင်မိုးဖြစ်သူတို့တားဖလျောက်နွားကြောင်းသွားရင်နဲ့မိုင်းနေမီယာကတားဖြစ်သူ6လောက်ဆုံးရှုံးခဲ့ရတယ်လို့သူကပြောပါတယ်လက်ရှိဘေးလွတ်ရမှာအနေစည်းရဲအစားစည်းရဲနဲ့ရင်ဆိုင်ကြုံတွေ့နေရတာကြောင့်စစ်ဘေးရှောင်အများစုကနေရက်ပြန်နိုင်ဖို့မျှော်လင့်နေရတယ်လို့လဲဆိုပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မှာရောက်နေတဲ့စစ်ရှောင်တို့ကတိုက်ပွဲတွေကြားအရသာအိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတော့ဘေးလွတ်ရမှာစားနပ်ရိက္ခာမလုံမလောက်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ပြန်လည်ပြုစုပျိုးထောင်ပေးမှုတွေလိုချင်တယ်လို့လဲပြောပါတယ
်။အနာရှင်အောင်လည်းမချဘူးမဖြစ်ပေါ်တဲ့ဖြစ်ချင်ဘူးဒါနဲ့ငင်းချမ်းနဲ့နီးနဲ့ခေရှင်းဆိုချင်တယ်ကနော်ကိုအိုးအိမ်ကိုစွန့်ခွာလာကြတော့ကိုအိုးအိမ်ပြန်လို့ချင်လာတယ်နော်ကိုအိမ်ကိုရမှပြန်လို့ချင်တယ်ဒါမျိုးလည်းချက်တစ်ခုတော့လက်ရှိလာများရှောင်းလာကြတော့သဝင်းကြီးကမဖြစ်လို့ဒါခံနေရပါတော့ကိုရဲ့အဝတ်ခလုံးမှန်ဘူးဒါလည်းမျိုးစင်းတယ်လို့ကျွတ်အိမ်နဲ့မရှိတော့လေနော်ဟိုအိမ်ပြည့်စေးကြပြီဆိုတော့အပြည့်အဝမဟုတ်ရင်တောင်းပါတော့ကိုအိုးအိမ်တွေပြန်ပြီးတော့တည်ဆောက်နိုင်တဲ့အချိန်အထိတစ်ခုပေါ့နော်အဲ့လိုမျိုးလဲအလုပ်ချင်တာပေါ့
ကလာရှိတိတ်ဆောင်နေရသူတွေအတွက်နေရပြန်လာရေးနဲ့ပြန်လဲအခြေချနိုင်ဖို့အခုကြီးလိုအပ်တယ်လို့စစ်ဘေးဒုက္ခတွေတွေသူတို့ကြုံတွေ့ခဲ့ကြရတဲ့စိတ်ဓာတ်ရတွေကုသပေးဖို့နိုင်ငံတကာနဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကိုတောင်းဆိုရလို့တောင်းအမျိုးသမီးအဖွဲ့တောင်းဝန်ရှိသူတို့ကအခုလိုပြောပါတယ်
ဒုက္ခတွေတွေအဖွဲ့လုံလောက်မှုရှိရဲဒီလိုမျိုးတချင်းဆောင်တာဖတ်ဆောင်မှုတွေဖြစ်နေအခြေတွေကိုဝိုင်းဝန်းစီနေထပ်ပံပေးဖို့ပေါ့နော်နိုင်ငံတကာဖွဲ့စည်းအစာဝန်ကြီးတွေမှဖြစ်နေတဲ့ NGO INGO ဖွဲ့စည်းတဲ့အစာအဓာတ်တွေကိုဒီလိုထပ်ပံမှုတောင်းဆိုခြင်းတွေနောက်တစ်ခုကျတော့ဒီဒုက္ခတွေတွေရဲ့စိတ်ပိုင်းဆိုင်ရာတွေပြန်လည်ဆွေးနွေးမှု မှုတွေလုပ်ပေးဖို့အဲ့ဒါပေါ့နော်တချို့ဆိုရင်တော့ဒီစိတ်သက်မရေးတွေစိတ်ဆန်းဆန်းရဖြစ်ဆိုင်မှုတွေလည်းသိရတယ်အများကြီးရတဲ့ဟာတွေရှိတဲ့အခါကျတော့အဲ့ဒီအပိုင်းမှာလည်းပြန်ပြင်းမှစာမှုတွေအများကြီးတော့လည်းအဲ့ဒါပေါ့နော
်ဒုက္ခတွေတွေဟာကမ္ဘာလုံးဆိုင်ရာပေါင်းစည်းညီညွတ်မှုတွေလိုအပ်တယ်လို့သူတို့ရဲ့ဘဝတွေတိတ်ခါရှိရှိပြန်လဲဒီဆောင်နိုင်ဖို့စွမ်းရည်လဲလိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးဝန်ကြီးအန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေမှာပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာကူညီမှုညီလာရေးရုံးကမနှစ်2023ခုနှစ်စည်းရေးအရာတော့မြန်မာနိုင်ငံတဝန်းအိုးအိမ်စုခွာရတဲ့ဒုက္ခသည်လက်တန်းဝေချင်ရှိပါတယ်အဲ့ဒီထဲကအများစုဖြစ်တဲ့တသားခွဲလောက်ကတော့2021မှာစစ်တပ်ကအာဏာသိမ်းပြီးနောက်အိုးအိမ်ဆုခွာရသူတွေဖြစ်ကြပါတယ်မြန်မာနိုင်ငံတွင်းစစ်အာဏာသိမ်းမှုကိုဆက်ကျင်တဲ့ဒေသအလိုက်ခုခံစစ်တွေပေါ်လာခဲ့ပြီးတဲ့နောက်စကိုင်းမကွေးချင်းကချင်ကရင်ီကရင်ပြည်နယ်တွေမှာစစ်ပြဒုက္ခသည်တွေတိုးမြလာနေတာဖြစ်ပါတယ်ရှင
်မြန်မာဒုက္ခသည်တွေနေရပြန်ခွင့်ရဖို့လိုလားတာကိုအလိမ်မာပြောပြပေးခဲ့တာပါအခုတော့ဝါဘကဟိုပန်မြို့နယ်ခေမြို့နယ်ကိုခရိုင်ဖြစ်ဖွဲ့စည်းပြီးဝါအဖွဲ့ကအုပ်ချုပ်မှာပါရှမ်းပြည်နယ်မြောက်ပိုင်းဝါကူပိုင်းအုပ်ချုပ်ခွင့်ရတိုင်းကဟိုပန်မြို့နယ်ကိုဝါပြည်သွေးစည်းညင်ညွေးတက်မတော် UWSA ဦးဆောင်တဲ့ခရိုင်ဖြစ်ဖွဲ့စည်းသွားမယ်လို့ပြောပါတယ်ဒီလကုံပိုင်းမှာလက်ရှိကျင်းသုံးနေတဲ့ဟိုပန်ဒေသ38တပ်မဟာရဲ့ယာယီစုအကိုဖျက်သိမ်းပြီးဝါပြည်နယ်အစိုးရကအုပ်ချုပ်သွားမှာပါပြေပို့လာတဲ့တဲ့င်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ဝါကူပိုင်းအုပ်ချုပ်ခွင့်တိုင်းရှိဟိုပန်မြို့နယ်ကိုတစ်တုံညာနှစ်ခုစစ်စစ်အတွင်ညီနောင်မမိတ်တပ်တွေကဇန်နဝါရီလ5ရက်နေ့မှာတင်ယူခဲ့ပြီးတဲ့နောက်ဒီနေ့ဇန်နဝါရီလ10ရက်နေ့မှာတော့ညီနောင်မမိတ်တွေကဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA လက်ကိုလွှဲပြောင်းခဲ့တာပါ။ရခိုင်ကအစိုးရအုပ်ချုပ်မှုအောက်မှာရှိတဲ့ဟိုပန်မြို့နယ်ကိုခရိုင်အဆင့်ပြောင်းလဲဖွဲ့စည်းမှဖြစ်ကြောင်း UWSA ရဲ့နိုင်ငံရေးဦးဆောင်ပါတီဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဘဟုကော်မတီကဒီလ10ရက်နေ့မှာတရုတ်ဘာသာနဲ့ထုတ်ပြန်ခဲ့ပါတယ်။ UWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကဟိုပန်ခရိုင်ဖွဲ့စည်းတာမှန်ကန်ကြောင်းနဲ့ဒီခရိုင်မှာမြို့လေးမြို့ပါဝင်မှဖြစ်ကြောင်းအခုလိုအတည်ပြုပါတယ်။
ဟိုပန်ခရိုင်တတ်မှတ်တာတော့ရှိပါတယ်ပေါ့နော်။ဟိုပန်မြို့ရဲ့နန်းတီမြို့ရဲ့ပန်လုံးမြို့ရဲ့နာဝေးမြို့ရေဘူးရအဖြစ်ဒီလေးမျိုးတော့ပါတာတော့ပြရတယ်နော
်ဟိုပန်မျိုးကို UWSA ကလက်ခံရောက်ခဲ့ပြီးနောက်တပ်မဟာ38ကဂျာကာလာမှာယာယီအုပ်ချုပ်ထားတာဖြစ်ပြီးယာယီအုပ်ချုပ်မှုကာလဟာဒီလအကုန်အထိဖြစ်တယ်လို့လည်းဦးညီရန်ကပြောပါတယ
်ဒီလအကုန်အထိအဲ့လိုတော့ပြောနိုင်ကြတယ်နော်ဒီစိတ်ကိစ္စကျွန်တော်လည်းမသိရအောင်နော်
UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဘဟုကော်မတီရဲ့တရုတ်ဘာသာနဲ့ထုတ်ပြန်ချက်မှာတော့ခရိုင်အစ်စ်မှာတာဝန်ယူမှာခေါင်းဆောင်တင့်၅နှစ်ယောက်ကိုလည်းဖော်ပြထားပြီးအဲ့ဒီအထက်မှာအရင်ကစစ်ကောင်စီကခန့်အပ်ထားတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဥက္ကဋ္ဌဦးညီနက်ကိုဒုခရိုင်မှုအဖြစ်ပြန်လည်ခန့်အပ်ထားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်ရှိတာပါဒီ6မြို့နယ်ကမိုင်းမောပန်ဝိုင်းနားဖန့်နဲ့ပန်ဆန်းခေါ်ပန်ခန်းကို UWSA ကအုပ်ချုပ်ထားပြီးဟိုပန်နဲ့မမန်း2မြို့ကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကအုပ်ချုပ်ခဲ့တာဖြစ်ပါတယ်ဒီနေ့စံပိုင်းမှာဟိုပန်မြို့နယ်ကို UWSA ထံထွက်ပြောင်းဖို့အတွက်ကိုစစ်ကောင်စီကလည်းသဘောတူကြောင်း UWSA ဘက်ကတရင်ထုတ်ပြန်ထားပါတယ်ဟိုပန်ဒေသကို UWSA ထံလွှဲပြောင်းခဲ့တဲ့နောက်ပြောင်းလဲလာတဲ့အခြေအနေကိုတော့ကိုယ်တိုင်တွေ့ကြုံခဲ့သူတူကအခုလိုပြောပါတယ်
အပြောင်းလဲပါရှိနိုင်တယ်ဆိုတော့ဒီငွေကြီးအပြောင်းလဲရှိတော့ဒီအဓိကပေါ့နော်ဒီဆုံးတော့သူကမြန်မာကျပ်ငွေပြီးတုံးတယ်အခုကဒီကျွမ်းနဲ့တုံးလာလေကျပ်ငွေမတုံးရတော့မဟုတ်တုံးတဲ့ဆိုင်လည်းရှိတယ်ဒါပေမဲ့ပြီးပြီးတော့သူ short ချမှုပြောတာပဲသူယုံတယ်အကုန်လုံးအကုန်လုံးကုန်ပယ်လိုက်ပြီလေသူဒီယုံတုံးတဲ့ဟာကမြန်မာယုံတုံးတဲ့ပုံမှာစားရပါမရှိတော့ဆိုတော့ဒီပြုတ်စားနဲ့ပြုတ်ကုန်သွားတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်ရှိတာပါဒီ6မြို့နယ်ကဟိုပန်နဲ့မမန်း2မြို့နယ်ကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကအုပ်ချုပ်ခဲ့ပြီးမိုင်းမောပန်ဝိုင်းနားဖန်နဲ့ပန်ဆန်းခေါ်ပန်ခန်းကို UWSA ကအုပ်ချုပ်ထားတာဖြစ်ပါတယ်2010ခုနှစ်ကစတင်တဲ့ရွေးကောက်ပွဲအဆက်ဆက်မှာတော့ UWSA ကသူတို့ထိန်းချုပ်ထားတဲ့မြို့နယ်တွေမှာရွေးကောက်ပွဲကျင်းပတာမရှိခဲ့ပါဘူးဒါကြောင့်ဟိုပန်မှာလည်းအနာဂတ်ကာလမှာရွေးကောက်ပွဲကျင်းပနိုင်ဖွယ်မရှိကြောင်းရှုမြင်တာတွေရှိနေပါတယ်ဝါအမျိုးသားပါတီဥက္ကဋ္ဌဟောင်းဦးဆိုင်ပေါင်းနဲ့ကတော့ဟိုပန်ခရိုင်မှာရွေးကောက်ပွဲကျင်းပပွဲရှိမရှိဆိုတာကတော့ဝေဖန်ဖို့စောသေးကြောင်းပါတယ်
အဲ့ဒါနည်းလည်းဝေဖန်ဖို့စောသေးတယ်ခင်ဗျာနော်ဟိုလောလောဆယ်တော့ဒီကိစ္စတွေအတွက်လှုပ်ရှားမှုတော့ပုံစံတရားမသိဘူး UWSA ကလည်းသူတို့ဟာသူတာဝန်ရှိတဲ့တိုင်းပြည်ဒီယာယီအုပ်ချုပ်ရေးဖွဲ့နဲ့ဒီလိုပဲလူထုစည်းရုံးရေးလုပ်ငန်းလုပ်နေတုံးမယ်ကျွန်တော်တို့ကြားရတဲ့ဟာကတော့သူတို့ကလမ်းကိုကြိုးစားထောက်တယ်ဒါပဲကျွန်တော်တို့ကြားရတာပေါ့အခုရေးရတော့ဘာမှမတိဆောက်ဘူ
းဒီနှစ်စံပိုင်းမှာဟိုပန်မြို့နယ်ကို UWSA ထံလွှဲပြောင်းမှုအတွက်ကိုစစ်ကောင်စီကလည်းသဘောတူကြောင်း UWSA ဘက်ကသတင်းထုတ်ပြန်ထားပါတယ် UWSA ကတော့လက်ရှိဖွဲ့စည်းထားတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကိုပြည်내အဆင့်တတ်မှတ်ဖို့အတွက်အစဉ်တစိုက်တောင်းဆိုထားတာလည်းဖြစ်ပါတယ်ခင်ဗျာ
ဟိုပန်မြို့ကိုခရိုင်ဖြစ်ရေရွေးဆေကအုတ်ချုပ်သွားမှာကုဆန်ကျော်ပြပြခဲ့တာပါ။အခုတော့ပကိုးကအဆင့်မြင့်ဆရာတော်ပြက်ခတ်ခံရမှုအငင်းပွားနေတာပါ။ဝင်းနေမိတာယုံဆရာတော်ရုပ်ကလပ်ကိုပူဇော်ခံထားပြီးမိသိန်းကျော်ကရုပ်ပြကိုစစ်တောင်းမြစ်ထဲမျှော်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဆရာတော်ဟာအကျဉ်းဖက်သမားတွေရဲ့ပြက်ခတ်မှုကြောင့်ပြန်လည်တော်မူခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့လုံခြုံရေးတပ်ဖွဲ့တွေကြောင့်ဖြစ်ရတာလို့အသက်မသေးပဲလွတ်လာတဲ့ဆရာတော်တပါးကပြောထားတဲ့မှတ်တမ်းဗီဒီယိုလူမှုကွန်ရက်ပေါ်မှာထွက်နေပါတယ်။ပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
။ဒီလဂျွန်19ရဲ့မနေ့မနေ့ပိုင်းကတနက်နဲ့ပြစ်ခံရပြီးပဲခူးမြို့ဝင်းနမိတာယုံကျောင်းဆရာတော်ဗတ္တန္တမူးနေတာပြီးဝင်သားမဟာနာငိမ်ပြန်လွန်တော်မူခဲ့သလိုကံသုံးစင်ပရိယတ်တိစာတင်လိုက်ဆရာတော်ဗတ္တန္တဂုဏိကပြီးဝင်သားမဟာနာငိမ်နဲ့ရင်မောင်းတို့လည်းထိခိုက်ဒဏ်ရာရှိခဲ့ကြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ပြည်သူလူထုအကြအမြင်သဘောထားတွေလည်းအမျိုးမျိုးပေါ်ထွက်နေတာမှာစစ်ကောင်စီကတော့ PDF အမိခံအကြမ်းဖက်သမားတွေရဲ့လက်ချက်လို့စွပ်စွဲပြောဆိုထားပါတယ်။ဒါပေမဲ့ဆရာတော်ပြစ်ကတ်ခံရတဲ့နေရာဟာစစ်တပ်နယ်မြေစိုးမိုးတဲ့နေရာဖြစ်ပြီးဘာတိုက်ပွဲမှဖြစ်တာမရှိဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ဒီတော့အတွင်းဆရာတော်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တဲ့အကြောင်းနဲ့သူတို့နဲ့အပြန်အလှန်ပြောဆိုတဲ့အခြေအနေကိုအသက်မသေးပဲလွတ်မြောက်လာတဲ့ဆရာတော်တပါးပြောဆိုထားတဲ့မှတ်တမ်းဗီဒီယိုလည်းလူမှုကွန်ရက်မှာပေါ်ထွက်လာပါတယ်။မနေ့မနေ့ပိုင်းကတနက်နဲ့ပြစ်ခတ်ခံရလို့ပြန်လွန်တော်မူသွားခဲ့တဲ့ဝင်းနမိတာယုံဆရာတော်ရုပ်ကလပ်တော်ဟာမန္တလေးဒရဦးလေးစိတ်ကနေဒီကနေ့ဂျွန်နစရဲ့မနေ့ပိုင်းမှာဆရာတော်ရဲ့ကျောင်းတိုက်ဖြစ်တဲ့ပဲခူးမြို့ကလျာဏီရပ်ကွက်ရှိဝင်းနမိတာယုံကျောင်းတိုက်ကိုရောက်ရှိလာပါတယ်ဆရာတော်ရဲ့ရုပ်ကလပ်တော်ကိုကျောင်းတိုက်မှာကိုရကြအပူဇော်ခံပြီးနောက်မိသူကြီးကအယိုးပြာတွေကိုစစ်တောင်းမြစ်ထဲမျှောသွားမယ်လို့ဆရာတော်ရဲ့တပည့်တွေကပြောပါတယ်ဆရာတော်ရဲ့ဇာပနာပြုလုပ်မှာနဲ့ပတ်သက်လို့ဒီကနေ့ဂျွန်20ရက်နေ့လယ်ပိုင်းကျောင်းတိုက်မှာအစည်းအဝေးလုပ်ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းဆရာတော်ရဲ့တပည့်ဦးစင်တပါးကအခုလိုမိန့်ပါတယ်ဆရာတ
ော်ရဲ့ငွေရေးကျောင်းဘုံမြို့ဝင်းနေမြို့ကျောင်းမှာသူပူဇော်တယ်ကိုရတာပို့ဆောင်ပါတော့ခိုင်းနော်နေရတော့ပြီးဆုံးတော့ပြီပေါ့နော်ဒီနာမည်အင်္ဂလိပ်26ရက်နေ့မှာဗာဒုဇနပူဇော်ပူဇော်ပြီးတော့အဲ့ဒီရက်မတိုင်းရှင်းပါပေါ့နော်23 24 25ရက်နေ့တွေမှာဆရာတပင်ရှင်းပါပြီပေါ့နောက်ဆုံးဒီဒီဂျာမနီမှာတော့26ရက်နေ့မှာဆရာတော်ရဲ့ရုပ်ကြောင်ကိုစစ်တောင်းမြေလက်ပေါ်ညောကိုရှိတာပါနော
်ဆရာတော်ဟာမန္တလေးကိုရွှေကျင်နိကာယဘိုးအစည်းအဝေးကြိုတင်ဆောင်ရွက်ဖို့ကြွားချီပြီးတဲ့နောက်အတူပါလာတဲ့မင်္ဂလာတော်မြို့နယ်ကံသုံးစင်ဆရာတော်ရဲ့ဇာတိဖြစ်တဲ့ငဇွန်မြို့ပကြီကမ္မရွာကိုကြွားရောက်ခဲ့ပါတယ်ပကြီကမ္မရွာကအပြံမျိုးသားနဲ့ပကြီကမ္မရွာအကြရောက်ရှိချိန်မှာလုံခြုံရေးကင်းလဲ့သူတွေနဲ့တွေ့ရှိပြီးကားကိုရပ်တန့်ခိုင်းတာမှမှန်မချပဲမောင်းနှင်ခဲ့တဲ့အတွေ့ပြစ်ခတ်ခဲ့လို့နေရာမှာတင်ပွဲချင်းပြီးပြန်လွန်တော်မူသွားတယ်လို့မန္တလေးတိုင်းသာသနာရေးမှုကသာသနာရေးဦးစီးဌာနကိုတင်ပြတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ဆရာတော်ရဲ့ရင်မောင်းဖြစ်သူဖြေချထားတဲ့ဗီဒီယိုပိုင်းကိုမနေ့ဇွန်လ19ရက်ညပိုင်းမှာထုတ်ပြန်ခဲ့ပြီးစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေချိန်ကားကတိုက်ပွဲအလဲရောက်ရှိပြီးကာကွယ်ရေးတပ်တွေဘက်ကပစ်ခတ်လိုက်တာကြောင့်ပြန်လွန်တော်မူသွားတယ်လို့ထုတ်ပြန်ထားပါတယ်ဒေသခံတွေကတော့ဆရာတော်ပစ်ခတ်လိုက်တဲ့နေရာဟာစစ်တပ်စိုးမိုးထားတဲ့နယ်မြေဖြစ်ပြီးတိုက်ပွဲဖြစ်ပွားတာမရှိဘူးလို့နယ်မြေအခြေအနေကိုသိရှိတဲ့ငဇွန်ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
ဒီထိချုပ်ထားတာပေါ့ဗျာနော်ဒီထိချုပ်ထားတဲ့နေကြီးငဇုံနဲ့လူသားနဲ့လမ်းကြားမှာကျွန်တော်ဒီကာကွယ်ဖွဲ့ရင်းကခုခုကျွန်တော်တော်လိုင်း၃မိကျော်ကြီးလားအတိုက်ပွဲဖြစ်ခဲ့တယ်ဆိုတာဘယ်တော့မှမကြားဘူးဒီလို့စင်တာကသူတို့စုမှုနေကြီးလားအနေအားအဲ့တော့ခုနကပြောလို့ဒါကမဟာမဆရာတော်ကြီးဖြစ်လို့ဒါလည်းသူတို့ကဒါလင်းရင်းပြီးတော့မှထွက်တာတကယ်တမ်းကျတော့ဘာအတိုက်ပွဲမှမဖြစ်ဘူး
ဆရာတော်ပြစ်ကတ်မခံရမီဒီလဂျွန်18ရက်ညနေပိုင်းကမြို့သားမြို့စစ်တပ်ဂိတ်စခန်းတစ်ခုကိုကာကွယ်ရေးတပ်တွေကဝင်ရောက်ပြစ်ခတ်ခဲ့ပြီးတဲ့နောက်19ရက်နေ့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာငဇွန်ဘက်ကိုနယ်မြေရှင်းလင်းစစ်ကြောင်းထိုးပြီးကင်းပုံးဝိတ္တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဆရာတော်နဲ့အတူလိုက်ပါလာတဲ့မင်္ဂလာတုံကန်သုံးစင်ကျောင်းတိုက်ဆရာတော်လည်းဒဏ်ရာရရှိခဲ့တယ်လို့ရင်မောင်းဖြစ်သူလည်းဒဏ်ရာရရှိခဲ့ပါတယ်ဆရာတော်ဟာပြန်လွန်တော်မူချိန်မှာတက်တော် ဒီနေ့ကျွန်တော်တို့ရဲ့ပတ်သက်ခုနှစ်ရဟန်းသိက္ခာတော်59ဝါရှိကနိုင်ငံတော်အစိုးရပထမကျော်ဝိနယဒီယပရိယတိပထမကျော်အစရှိတဲ့ဘွဲတစိတ်တွေများစွာရရှိထားတဲ့နိုင်ငံတော်တန်ခါမဟာနာယကဆရာတော်တပါးလည်းဖြစ်ပါတယ်ခင်ဗျာပကောကအစင်းမြင့်ဆရာတော်
ပြည့်ခံရမှုအငင်းပွားနေတာကိုခမောင်ဆုံးမြင်ပြပေးကြတာပါမကြာခင်မြမရေးတုံးသက်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေလှောင်းပါပါခင်ဗျာ အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရင်းညတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကြမိုင်ကဏ္ဍနောက်တိုင်းဒေသကသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလှစတဲ့ကြာသာရင်းညအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနှာစင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့တောင်ရင်းမြစ်ကရာဇဝတ်ကွန်ရဲဆိုတဲ့ကောင်းစင်နဲ့သုံးသ
ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းခြေတစ်လျှောက်ကဒုစရိုက်လုပ်ငန်းအကြောင်းသတင်းမီဒီယာမှာပေါ်ပြနေတာအတော်လေးကြားနေပါပြီ။ဒီကိစ္စနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့စာရန်းတွေမကြာမီကထွက်လာပါသေး။လွန်ခဲ့တဲ့နိုဝင်ဘာလကဆိုင်ဘာငွေလိမ်လုပ်ငန်းနဲ့ပြည်တွင်းစစ်အကြောင်းကို Atlantic Council ရဲ့ Digital Forensic Research အဖွဲ့ကထုတ်ဝေထားပါသေး။အမေရိကန်ငြိမ်းချမ်းရေးဌာန USIP ကတော့တောင်ရင်မြစ်ကမ်းခြေကရာစုခွန်ရဲ့ဟာကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါအန်ဒီရဲ့ပေးနိုင်ကြောင်းရေးထားတဲ့အစီရင်ခံစာကိုမေလလယ်ကထုတ်ဝေပါတယ်။တောင်ရင်မြစ်ကမ်းခြေမှာဒုစရိုက်လုပ်ငန်းမျိုးစုံနဲ့စီးပွားရှာနေတဲ့ကရင်နယ်ကြားဆောင်တပ်ရဲ့ရာစုကွန်ရက်ကို Justice for Myanmar ကမေလတန်းပိုင်းမှာအစီရင်ခံစာထုတ်ထားပါတယ်။နယ်ကြားဆောင်တပ်ဟာသူတို့ပါဝင်နေတဲ့ online ငွေသလိမ်လုပ်ငန်းရဲ့ဆိုးရတဲ့အကျိုးဆက်နဲ့နိုင်ငံခြားအထိအန်ဒီရဲ့ပေးနေတာကိုနားလည်ပုံမရပါဘူး။နေကြဆောင်တက်ဗျူဟာမူပုံမှုစောတင်ဝင်းကသူတို့မြင်ငါထားလို့တရုတ်တွေငွေလိမ်လုပ်ငန်းလုပ်နိုင်တာဖြစ်ပေမဲ့ကြားပြန့်သဘောတရားကိုသူတို့နားမလည်ဘူးလို့အေယာဝတီနဲ့ပြည်စုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။အဲဒီမဲ့သူတို့ထိန်းချုပ်ထားတဲ့နေပြည်တော်နိုင်ငံခြားသား1000ကျော်ရှိမယ်လို့စောတင်ဝင်းကမေလ24ရက်နေ့ကအေယာဝတီကိုပြောပါတယ်။တကယ်တော့နေစပ်ဒုတိယလူငန်းတွေဟာတရုတ်ကြောင့်ကြီးထွားရှင်တန်လာတာပါ။တရုတ်ပြည်မှာလောင်းစားမှုပိတ်ပင်ထားတဲ့အတွက်အလောင်းစားလုပ်တင်တဲ့တရုတ်တွေဟာမြန်မာနယ်စပ်မှာဖွင့်ထားတဲ့ကစီနိုလောင်းကစားဝိုင်းတွေကိုသွားရောက်ပျော်ပါကြတဲ့အတွက်မိုင်းလာလောက်ခံစားတဲ့နေစားမျိုးတွေကြီးထွားလာတာဖြစ်ပါတယ်။ဝပ်ပြည်နယ်ကပန်းစန်းမိုင်းပေါက်နဲ့မိုင်းလင်းစားတဲ့နေစားမျိုးတွေမှာအခုတည်းကရူးစရိုက်လုပ်ငန်းတွေရှင်သန်နေတုန်းပါပဲ။ကစီနိုကားကစားဝိုင်းအပန်းဖြေစခန်းဟိုတယ်အထူးစီးပွားရေးစုံစသဖြင့်အပေါ်ယံအမီတိုင်းမတွေမျိုးစုံပေးပြီးနောက်ပိုင်းမှာတော့ရာဇဝတ်တင်တဲ့လုပ်ငန်းမျိုးစုံနဲ့ငွေရှာကြပါတယ်။အထူးသဖြင့်တရုတ်ပြည်တဲကလောင်းကစားလုပ်ကျင်သူတွေကိုယူရပါတယ်။တရုတ်ပြည်မှာလောင်းကစားလောကရဲ့ငွေအင်အားဟာနှစ်စဉ်ဒေါ်လာတန်း4000ကနေ7000အထိရှိတယ်လို့ခန့်မှန်းကြပါတယ်။ဒါကြောင့်ဒီငွေပမာဏကိုဥတီပြီးကြားပြန့်ငွေလိမ်လုပ်ငန်းပေါ်ပေါက်လာတာပါပဲ။လောရလကန်ရလွယ်ကူတဲ့မြန်မာလောင်းနဲ့ကမ္ဘောဒီးယားမှာစတင်ပေါ်ပေါက်လာတယ်လို့ဆိုပါတယ်။ဒေသခံအစိုးရတွေကူညီလို့တဖြည်းဖြည်းကြီးထားလာတဲ့တရုတ်ကြားဖြန့်လုပ်ငန်းကိုထိန်းချုပ်ရမှာတရုတ်အစိုးရမနိုင်မနှင်းဖြစ်လာပါတယ်။စစ်ကောင်စီလိုဒေသခံအစိုးရကပါဒုစရိုက်လုပ်ငန်းကိုအကာအကွယ်ပေးလာတဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်ကိုအကူအညီတောင်းပြီးက ကိုနီကိုဟာနဲ့ပြင်းရတဲ့အဖြစ်ကိုရောက်သွားပါတယ်။မြောက်ပိုင်းညီနောင်သုံးဖွဲ့ရဲ့ကိုကန်စစ်စင်ရေးဟာတရုတ်အစိုးရမကြိုက်တဲ့ကြားပြန့်လုပ်ငန်းကိုခြေမုံ့ဖို့လဲယူရပါတယ်။ဒါပေမဲ့ကြားပြန့်တရုတ်အများအပြားထိုင်းမြန်မာနယ်စပ်ကိုပြောင်းရွှေ့နေကြပါတယ်။မဲလောင်ဒေသကရာဇဝတ်ဂရင်းရဲ့နှစ်စဉ်ဝင်ငွေဟာဒေါ်လာ ตางาตองชื่อเดโลคันมันจาบาเดดีงวยปะมานะหาลาโอกัมโบเดียเมียนมาต้นနိုင်ငံရဲ့အတည်ထုတ်လုပ်မှုရဲ့လေးဆယ်ရာခိုင်နှုန်းဖြစ်ပါတယ်အာနာပိုင်တွေကိုဒီထဲကဆက်ကြီးပေးရပါတယ်တကယ်တော့တရုတ်ဆိုရဟာရာဇဝတ်ဂိုင်းတွေကိုထိရောက်နိုင်နေနိုင်တာမဟုတ်ပါဘူးဩငါကိုနေနေတယ်လို့တောင်းရင်းမြစ်ကမ်းကြီးကရာဇဝတ်ဂိုင်းကိုနေနေနိုင်မလားဆိုတာကိုတော့မသိနိုင်သေးပါဘူး စစ်တပ်နဲ့အလို့တော်ကြီးကိုကမိသားစုလေးစုစီမံခန့်ခွဲတဲ့အွန်လိုင်းငွေလိမ်လုပ်ငန်းဟာနှစ်စဉ်ဒေါ်လာ1000လေးရာလောက်ဝင်ငွေရှိတယ်လို့မြောက်ပိုင်းညီနောင်မဟာမိတ် MNDAA
ရွှေကောက်ကုန်းနဲ့မြဝတီမြို့ပြင်ဘက်ကိုကြားပြန့်အွန်လိုင်းငွေလိမ်လုပ်ငန်းတွေရွှေပြောင်းလိုက်တဲ့အတွက်ဝင်ထွက်မှုလွယ်ကူတယ်လို့ခန့်မှန်းကြပါတယ်ခင်ဗျာတရုတ်ဘက်ကကြားပြန့်ဒီအွန်လိုင်းရာဇဝတ်ဂိုင်းတွေထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ဘက်အထိကိုရောက်လာတာကိုဥအောင်ခင်ညီမရေးသုံးသပ်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကြမ်းမာရေးခဏပါဒီတစ်ပတ်မှ ိနဲ့ဆေးရွက်ကြီးကြောင့်စီးပွားလူမှုထိခိုက်ဆုံးရှုံးမှုတွေဆက်ရှိလာခြင်းမြန်မာနိုင်ငံထဲမှာလည်းကာကွယ်တားဆီးရေးလုပ်ငန်းတွေအတွက်စိန်ခေါ်ချက်တွေဆက်ရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဘလို့အခက်အခဲစိန်ခေါ်ချက်တွေပါလဲဘလို့ကင်တွယ်သင့်ပါလဲဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာရှင်နဲ့အငိမ့်စားအက်ဒီတာချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုပ်မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်တာဆေးမန့်ကိုကျွန်တော်ပဲမေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာโอเคဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်တာဆေးမန့်ခင်ဗျာကျွန်တော်တို့ကမ္ဘာဆေးလိမ့်မတော်ရေးနေပြီးခဲ့တဲ့လကုန်ကကြာရောက်ခဲ့ချိန်မှာဒီဆေးလိမ့်ကြောင့်မြန်မာနိုင်ငံအပါအဝင်ပေါ့နော်နိုင်ငံစီးပွားရေးအပြင်မိသားစုတွေရဲ့ဝင်ငွေတွေကိုပါထိခိုက်ဆုံးရှုံးစေတာကိုပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ထပ်ဒီထိခိုက်နိုင်တဲ့စိန်ခေါ်မှုတွေရှော့ချရေးကိုဆက်ပြောမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီဆေးလိပ်ကုမ္ပဏီတွေနဲ့ကျွန်တော်တို့ကအခုကစစ်ပွဲခင်းနေရသလိုပဲကျွန်တော်ဆေးလိပ်နဲ့ဆေးရကြီးသုံးစုံတက်ဖြည့်ရေးအဖွဲ့အစည်းတွေလူကူချင်းပုံကိုယ်တွေဌာနတွေအစိုးရဌာနတွေနောက်တကကျမရေးနဲ့ဆိုင်တဲ့ကျမရေးတို့ပညာရေးတို့ဘက်ကလူတွေကတစ်ဖက်ဆေးလိပ်ကုမ္ပဏီတွေကတစ်ဖက်ကျွန်တော်တို့ကစစ်ပြိုင်နေတဲ့သဘောရှိပါတယ်။အဲတော့ဆိုတော့ဆေးလိပ်ကလည်းကျွန်တော်တို့ဒီစားစစ်စစ်ဘောပြောလို့ရင်ဆေးလိပ်တောက်ချင်းမတောက်ချင်းအရက်တောက်ချင်းမတောက်ချင်းစတဲ့ဥစ္စာတွေကဟို human rights ဆိုတာနဲ့နှွဲနေပါတယ်။လူပြောကသူ့ဟာသူဆေးလိပ်တောက်မယ်။သူတယောက်တည်းတကူရဲတောက်လို့သူ့ဟာသူယောဂဖြစ်လို့သူ့မိသားစုပဲဆုံးချုံးသွားတာကဆိုပြီးတော့တွတ်ထားလို့မရပါဘူး။အဲတော့လည်းဆိုတော့အဲ့ဒီဥစ္စာရှိလို့ရှိရင်သူရဲ့ပဝန်းကျင်ကလည်းမဆေးလိပ်ငွေဟို second smoker ကိုပေါ်မှာထိခိုက်နိုင်တာဖြစ်ပါတယ်အဲ့တော့အဲ့လိုဟာမျိုးတွေကိုကျွန်တော်တို့ကဒီဆေးလိပ်ငွေကင်းစင် zone တွေကိုကိုထည့်ပြီးတတ်မှတ်သွားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီတခြားဆေးလိပ်မတောက်တဲ့သူတွေကိုပါပေါ့နော်ထိခိုက်နိုင်တာအတွက်မထိခိုက်အောင်ပေါ့နော်ဒီထိထိရရဖြစ်အောင်ဘယ်လိုအကြံပြုချင်လဲဆရာကြီ
းအခုတော့လောလောဆယ်တော့ကျွန်တော်တို့နမူနာပြောရရင်ဟိုကြောင်းနေအစိုးရယုံနေဌာနတွေမှာဆေးလိပ်မတောက်ရဘူးအဲ့တော့အများပြည်သူနဲ့သက်ဆိုင်တဲ့အာဂရာယုံနေရုပ်ရှင်ယုံနေကပွဲယုံနေနောက်စားတော့ဆိုင်နေရက်စတောရန့်နေမှာလည်းဆေးလိပ်မရောပါဘူးမတော့ပါဘူးဆိုကန့်သက်ထားတာရှိပါတယ်အဲ့ဒါလေးကိုဟိုအစိုးရကလည်းလုပ်ပေးထားတယ်ပြည်သူတွေလည်းလိုက်နာဖို့လိုပါတယ်အဲ့
အဲ့နာဘုတ်ကကျွန်တော်တုံးချက်ကြည့်ရှုတဲ့အဖွဲ့လေးရတယ်လို့ပါတယ်။တုံးချက်ကြည့်ရှုပြီးတော့3ပေးမဲ့လူတွေလို့တယ်။နောက်တစ်ခါအဲ့လိုလူတွေလည်းဟိုအ3ပေးတဲ့စာရန်လေးပို့စတာတွေကိုလည်းဒီတဲ့များများပေါ့လေ။လူတွေကအများကြီးပြောပြနေမှသိတယ်သဘောရှိတဲ့အတွက်ကြောင့်အများများအောင်သိတော့ရေးထားကတ်ထားရမယ်လေ။တော့ပါမယ်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဘယ်လိုစောင့်ကြည့်3ပေးဖို့အကြံပြုခြင်းတွ
ဒီစိလေးမတော်ဘူးကတ္တထားစိလေးမယောင်းပါဘူးအဲ့တော့စိလေးကိုလည်းဟိုအရေးအတွက်ကိုလည်းအနိုင်အဖြေကြီးမယောင်းပါဘူးအဲ့တော့ဆိုင်ဒီစိလေးနဲ့ပတ်သက်ပြီးတော့စီဝါရေးလှုပ်ရှားနေတဲ့စိလေးယောင်းတဲ့လူတွေဆိုလို့ရှိရင်လည်းလုံးဝမယောင်းမနေနိုင်သေးတဲ့အောင်ကလေးတွေဆက်ချင်းနေရောကလေးတွေလာရင်စိလေးမယောင်းနာမျိုးတော့စိလေးအလေးအပြေမျိုးမယောင်းနာမျိုးလှုပ်ရှားတဲ့လိုက်နာနိုင်ပါတယ်နောက်တစ်ခ ကြည့်ပါရဲဒါတော့မှတချို့တော့လက်ထဲမှာယူလာပြီးတော့ဘယ်နှုန်းဖို့ဘူးလူကိုယ်တိုင်လမ်းမေးသေးတယ်ဘောပဲနဲ့လာရောက်လာမျိုးတွေရှိနေပါတယ်ဝင်းနေရနေရနေကြားရနေပြီးတော့ပြေးလာမျိုးဖြစ်နေပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဥပဒေပိုင်းအရာပေါ့နော်ဟိုတတိထားသင့်ပြီးတော့အရေးယူနိုင်ဖို့ဘယ်လိုအကြံပြုရှင်သေးလဲဆရာကျွန်တော်တို့ရဲ့ဒီဆေးလိမ့်နဲ့ပတ်သက်တဲ့ဥပဒေပြဋ္ มาจ้องจ้องมาตั้งแต่ทาเปลี่ยนจ้องมาไม่ต้องเอาบุรุษจ้องเสียเตี่ยวกูตั้งมาทาไปมั้ยไอ้จ้องเสียก็ไอ้จ้องเว้นน่ะมาชื่อเลยจ้องอุวินทาเสียเว้ยพี่ๆลุตมะเลยตู้วินทาเนี่ยไอ้มาตั้วขึ้นชื่อดิโลขึ้นเลยตะเนาะอ่ะอะหลานดูดิขึ้นแต่คาจ้ะรอไอ้มาตั้วตอกเลยอย่าจ้องไอ้หน้าเนี่ยมาตั้วตอกได้ชื่อเลยอะแล้วตรงอ่ะ 100%สมุกฟรีที่พูดที่เอาตัวเราว่าอุ้ยอย่าลบเลยเสียเลยดูบาเลยเปลี่ยนมุ้ยยีเลยดูบาเลยโอเคเสียเองนอกจากอย่าไปรู้อุ้ยเดี๋ยวไปเนี่ยสิ่งของมุ้ยสิ่งนี้เลยเสียเองนอกจากแต่นี่จะสปอคกิ้งเอเรียสูบิโรดีไซน์เดี๋ยวมาลบเลยเสียเลยเสียเลยตลอดยาเลยเนี่ยสูบิโรแต่มาลบเลยเนี่ยเลยสิบาเลยไอ้ที่อุตส่าห์เรียนเลยปัตมาใบมาโรเซลล์ไอ้ลงมาต้องเนี่ยลูกจอยโอ้มาลบในดีเลยกาลามาจอยสิบปอดีเนี่ยเออตัวเราอันนี้ที่เนี ှိပါတယ်ဒါပေမဲ့အဲ့ဒီဥစ္စာတွေကလည်းဒါ 100% smoke free မဖြစ်သေးပါဘူးအဲ့ဒါမျိုးတွေ 100% smoke free ဖြစ်အောင်လုံးဝမတောက်ရဘူးဆိုတဲ့နေရာဖြစ်သွားအောင်ကျွန်တော်တို့ဥပဒေကိုပြင်ဖို့လိုနိုင်ပါလေလိုလိုလဲလိုပါတယ်ပေါ့လေကျွန်တော်တို့ဒီဆေးလေးမတောက်ဆေးလေးတစ်စီးရောဒီစီးသုံးစီးထိချိုးရဥပဒေကကျွန်တော်မြန်မာနိုင်ငံမှာတော့ထွက်ထားပြီးသားပါ2006ခုနှစ်ကတည်းကထွက်ထားပြီးသားပါထွက်ထားပြီးတော့2009ခုနှစ်ကစပြီးတော့အသက်ဝင်ပြီးသားပါအဲ့တော့အဲ့ဒီဥပဒေကိုလည်းပို့ပြီးတော့ကြည့်ရအောင်နဲ့လိုက်နာရဖို့နဲ့ဥပဒေထဲမှာပြင်ဆင်စစ်နာတွေပြင်ဖို့လည်းအများကြီးလိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒါကြောင့်အခုလိုဒီဥပဒေပြင်ဖို့မြန်မာနိုင်ငံမှာလိုအပ်နေတဲ့တစ်ချိန်တည်းမှာပဲပေါ့နော်ဒီလက်ရှိအရင်တစ်ခေါက်ကဆရာပြောခဲ့တဲ့နှစ်စဉ်မြန်မာနိုင်ငံထဲမှာဒီလူပေါင်း6000ကျော် 9000 လောက်ဒီဆစ်လေးနဲ့ဆွေရကြီးကြောင့်အသက်ဆုံးရှုံးနေရတဲ့အထဲမှာဒီကိုယ်တိုင်ဆစ်လေးမတောက်ပဲနဲ့ဆရာရဲ့ဒီတစ်ဆင့်ဘေးကနေရှူမိတဲ့ထဲကတေဆိုးရတဲ့အနေထားရောဘယ်လောက်ရှိတာဆရာတို့တွေ့ထားသေးတယ်ဆရာကြီ
းဟိုမြန်မာပြည်ကပြည်တန်းတော့အဲ့ဒါမရှိဘူးဆရာမြန်မာထဲမှာလည်းဟိုကဘာဖီကာကိုပဲကျွန်တော်ပြောလို့ရပါတယ်ဒီ second hand smoke ကိုခေါ်တာပေါ့လေစိတ်လေးမတော့ပြင်မယ်နဲ့အဲ့ဒီစိတ်တော့တဲ့လူရဲ့အနီးနားမှာရှိတဲ့လူတယောက်ကလေးပဲဖြစ်ဖြစ်ကိုဝင်တယ်ပဲဖြစ်ဖြစ်လူတယောက်တမန်တော်ပဲဖြစ်ဖြစ်သူကအငွေ့ကိုရှူရပါတယ်ထွက်လာတဲ့ငွေ့ကိုရှူမိပါတယ်အဲ့လိုရှူမိခြင်းကြောင့်ဒီချိခိုက်ရတဲ့ဥစ္စာကဒီရဲ့အားလုံးရဲ့ချစ်ဖို့တပေါ်တော့ဟာဒီတစ်ဆင့်ရဲ့ second hand smoke ကတွေခံစားနေရတာဖြစ်ပါတယ်တော့တက်မကြီးထိခိုက်ပါတယ်ဒီဆေးလေးအကြောင်းပေါ့လေ
ဟုတ်ကဲ့ဒါကိုမီတာစုဝင်နေပါထိခိုက်နေတဲ့ခါရှိတာပါဆရာနော်ကိုခင်မင်ရသူတွေကိုတငယ်ချင်းတွေ
ဟောထိခိုက်နေတာပေါ့ဆရာ
ဟုတ်ကဲ့ပါဆရာ
အမှားကအဲ့တော့အိမ်တော်ဦးစီးတယောက်ကအိမ်မှာသူဆေးလေးတောက်နေပြီဆိုလို့ရှိရင်သူ့အိမ်မှာလူမနှောက်ရှိနေရှိရဲ့လူဘုံထိခိုက်မှာပဲတိမ်ထဲမှာနေရသလိုရှိရင်အဲအကွန်ရှိတဲ့အခါဆိုပူဆိုးမယ်ဟောဒါကြောင့်တကယ်လို့မနေနိုင်လို့တောက်မယ်ဆိုရင်တော့မအိမ်ပြန်ထွက်ပြီးတော့တောက်မှာပေါ့လေအဲအနည်းဆုံးပြေတရာတော့ကွာတဲ့နေရာမှာသွားတောက်အောင်မှပြေရလို့မထည့်ရမှာဖြစ်ပါလား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စ
ဆေးလိမ့်နဲ့ဆေးရွက်ကြီးမတုံးဆွဲရေးလှုပ်ရှားမှုတွေစိန်ခေါ်ချက်တွေဆက်ရှိနေတာကို깟တွင်နိုင်ရေးကျွန်တော်ပြောပြခဲ့တဲ့ကြမ်းမာရေးခဏမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရခိုင်ဘက်တောင်ကုတ်ကရွာမှာစစ်လေရင်ပုံကျဲလို့အမျိုးသမီးနှစ်ဦးသေခဲ့ရတာရှမ်းမြောက်ကနောင်ချုံနဲ့မန္တလေးဘက်ကမြို့တွေမှာလည်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတွေထိခိုက်ရတာနဲ့ချင်းဖက်မတူပီကစစ်ကောင်စီတိုင်းရင်အသိခံရပြီးနောက်ဆက်တွဲအခြေအနေပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FEVR လို့တူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော်ဝန်တော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးဆန္ဒစင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တောင်ကုန်းမြို့နယ်တဲကကန်စိတ်ရွာကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲခဲ့လို့အမျိုးသမီးနှစ်ယောက်ထိမှန်သေဆုံးခဲ့ပါတယ်။ရှမ်းမြောက်ကနောင်ချူနဲ့မန္လေးတိုင်းကမိုးကုတ်မြို့နယ်တွေထဲမှာလေယာဉ်အပြင် drone နဲ့တိုက်ခိုက်ခံရမှုတွေကြောင့် TNL တပ်သားတွေနဲ့အရဲသားတွေထိခိုက်သေဆုံးမှုရှိခဲ့ပါတယ်။တရင်လွာတွေထဲမှာတော့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကစစ်ကောင်စီရဲ့ချင်းမြန်တပ်ရင်းကိုချင်းညီနောင်အဖွဲ့နဲ့မဟာမိတ်တပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းအခြေအနေတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟွန်ပါသတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ထဲကကန်စိတ်ရွာကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲတိုက်ခိုက်ခဲ့လို့အမျိုးသမီးနှစ်ယောက်ထိမှန်သေဆုံးခဲ့ပါတယ်ဇွန်လ18ရက်နေ့မနေ့ပိုင်းမှာစစ်တပ်ကလေကြောင်းကနေဘုံငါလုံးနဲ့ကျဲခဲ့တာဖြစ်ပါတယ်ကန်စိတ်ရွာထဲကအိမ်တလုံးပေါ်ကြားရောက်ခဲ့လို့အသက်19နှစ်အရွယ်အမျိုးသမီးငယ်အပါအဝင်အမျိုးသမီးနှစ်ယောက်သေဆုံးသွားခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဇွန်လ15ရက်နေ့ကစတင်ပြီးတောင်ကုန်းမြို့နယ်ထဲမှာအရခတ်တော်အေးအေးနဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံနယ်မန္လေးတိုင်းမိုးကုတ်မြို့နယ်တွေမှာလေယာဉ်အပြင် drone နဲ့တိုက်ခိုက်မှုတွေကြောင့် TNL တပ်သား2ယောက်နဲ့အရက်သား1ယောက်ထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ TNL ပြောခွင့်ရလွေးရီဦးကပြောပါတယ်။ဇွန်လ19ရက်နေ့မှာမိုးကုတ်မြို့နယ်တွေကတောင်နီရွာကိုစစ်တပ်ကလေယာဉ်နဲ့ပုံကျဲတိုက်ခိုက်ခဲ့လို့အမျိုးသမီး1ယောက်သေဆုံးခဲ့ပြီးအသက်10နှစ်အရွယ်ကလေး1ယောက်အပါအဝင်3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။နောင်ချုံမြို့နယ်အုံမတီးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကစံမစဲရွာဘက်ကိုဇွန်လ18ရက်နေ့ကလက်နက်ကြီး၄လုံးပစ်ခတ်ခဲ့လို့ TNL တပ်သား1ယောက်သေဆုံးပြီး၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်
ရှမ်းပြည်တောင်ပိုင်းရက်ဆောင်မြို့နယ်မှာရှမ်းပြည်တိုးတက်ရေးပါတီ SSPB SSA နဲ့ရှမ်းပြည်ပြည်လေထူထောင်ရေးကောင်စီ RCSS SSA တို့အကြားနှစ်ဖက်ထိတွေ့ပစ်ခတ်မှုဖြစ်ပြီးပရိဒါမိုင်းကြောင့်အမျိုးသမီးတယောက်အပါအဝင်၂ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဇွန်လ16ရက်နေ့မှာရက်ဆောင်မြို့နယ်ကြောက်ကူတိုက်နယ်ရှိတောင်ထိပ်ရွာအနီးထိတ်တိုက်ထိတွေ့မှုဖြစ်ပြီးအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။နှစ်ဖက်တပ်သားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရက်ဆောင်မြို့နယ်ကြောက်ကူဒေသခံကပြောပါတယ်။ဒီထိတွေ့ပစ်ခတ်မှုနောက် RCSS ဘက်ကစစ်အင်အား80လောက်နဲ့စစ်ကြောင်း2ကြောင်းခွဲပြီးတောင်ထိပ်ရွာနဲ့တောင်တူကုန်းအနီးရှိ SSPP တပ်စခန်းတွေကိုထုတ်စစ်ဆင်လာခဲ့လို့နှစ်ဖက်ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ SSPP Info ကဇွန်လ18ရက်နေ့မှာသတင်းထုတ်ပြန်ပါတယ်
အချင်းပြည်နယ်ပူတောက်ဦးခရိုင်နောင်မွန်မြို့မှာအခြေခံစားတောက်ကုန်တွေပြတ်လတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးရွာတဲ့အတွက်မီးပြိုလမ်းပိတ်ပြီးကုန်ပစ္စည်းတွေတယ်မရတာကြောင့်အခြေခံစားတောက်ကုန်တွေပြတ်လတ်လာတာလို့ဒေသခံတယောက်ကပြောပါတယ်။စံစီစားအစရှိတဲ့အခြေခံစားတောက်ကုန်တွေပြတ်လတ်လာပြီးဝယ်ယူလို့မရတော့ဘူးလို့ဆိုပါတယ်။ပူတောက်ဦးနောင်မွန်လမ်းမပေါ်ကအလံကားရွာအနီးသုံးထပ်ကွေ့နေရမှာဇွန်လ3ရက်နေ့ကလေးကမီးပြိုလမ်းပိတ်သွားတာလို့ဆိုပါတယ်။လမ်းပိတ်တာကလည်းနှစ်ပတ်ကျော်လာပြီလို့ပြောပါရယ်
ချင်းပီမင်းတပ်မြွတ်နဲ့အတွင်းကရွာပေါင်း9ရွာမှာဝိုင်းရောက်ကကူးဆက်ပြတ်လတ်နေပြီးလူသေးဆုံးမှုအထိရှိလာနေတယ်လို့မင်းတပ်မြွတ်နဲ့စစ်ဘေးရှောင်စီမံခန့်ခွဲမှုကော်မတီတာဝန်ရှိသူကပြောပါရယ်မင်းတပ်မြွတ်နဲ့တိုက်နယ်30နဲ့73ဖက်ကဒေသခံဦးရေ1000လောက်နေထိုင်ကြတဲ့ရွာ9ရွာမှာဝမ်းပြက်ဝမ်းလျှော်ရောကဖြစ်ပွားနေတာဖြစ်ပါရယ်တိုက်နယ်73ကရွာတရွာမှာတက်ကြီးပိုင်းနဲ့ရောက်ဝမ်းရောကကြောင့်အသက်ဆုံးရှုံးခဲ့တာကြောင့်အခုလောလောဆယ်မှာအဲ့ဒီရွာကိုယာယီအဝင်ထွက်ပိတ်ထားရတယ် ယ်လို့မင်းသားမျိုးနယ်စစ်ဘေးရှောင်စီမံခန့်ခွဲမှုကော်မတီကကိုရောရန်စ်ကပြောပါတယ်။မိုးဥကာလပြတ်တာကြောင့်မင်းသားမျိုးနယ်နေရာတော်တော်များများမှာဝမ်းပြက်ဝမ်းလျှော်ရောဂါလက္ခဏာတွေဖြစ်ပွားနေကြပေမဲ့လုံလောက်တဲ့ဆေးဝါးကုသပေးနိုင်ဖို့အတွက်စစ်ကောင်စီကဆေးဝါးတွေကိုတာစီပိတ်ပင်ထားတာကြောင့်ဆေးဝါးတွေဝယ်ယူလို့မရဘူးလို့ကိုရောရန်စ်ကပြောပါတယ်။
မွန်ပြည်နယ်ကမြို့နယ်တချို့မှာစစ်ကောင်စီဌာနဆိုင်ရာအဖွဲ့တွေကလက်ကင်ဖုန်းတွေစစ်ဆေးနေပြီး VPN အသုံးပြုသူကိုချိန်ချောင်းငွေငစ်တောင်းခံနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ကင်ဖုန်းတွေမှာ VPN software ထည့်သွင်းထားသူတွေကိုအခြေအနေကြည့်ပြီးငွေကျပ်5000ကနေ3000အထိငွေငစ်တောင်းခံခဲ့တယ်လို့ငွေချက်ချင်းမပေးနိုင်ရင်အိမ်ကလူကိုဖုန်းဆက်ပြီးတော့ပတ်စံလာပို့ခိုင်းတယ်လို့မော်လမြိုင်မြို့ခံလူငယ်တယောက်ကပြောပါတယ်။ဇွန်လ3ပိုင်းကစပြီးမော်လမြိုင်မြို့နယ်ရေးမြို့အဝင်အထွက်နေရာလမ်းဆောင်နေရာတွေမှာရဲတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဝန်ထမ်းတွေယူဆောထေးတွေနဲ့ IT ပိုင်းကျွမ်းကျင်သူတွေစုပေါင်းထားတဲ့အဖွဲ့ကစစ်ဆေးနေတယ်လို့ဆိုပါတယ
်။အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကစစ်ကောင်စီရဲ့ခြေမြန်တက်ရင်ခမရ334ကိုချင်းညနာအဖွဲ့နဲ့မဟာမိတ်တပ်ဖွဲ့တွေကတင်ပိုက်လိုက်ပြီးတဲ့နောက်ပိုင်းနောက်ထပ်တရင်တွေဖြစ်တဲ့ခလာရ143ညနဲ့စစ်ဗျူဟာဂုံးကိုလည်းတင်ပိုက်နိုင်ဖို့ဆက်ပြီးတော့ထိုးစစ်ဆင်နေကြပါတယ်။မတူပီမြို့ဟာစစ်ရေးအရာဘလောက်ထိအချက်ချကြပြီးအရေးပါကလေးဆိုတဲ့အကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
။2024ခုနှစ်အတွင်းချင်းပြည်နယ်မှာစစ်ကောင်စီအလုံးစုံကင်းစင်ရေးရည်မှန်းချက်နဲ့ချင်းငင်အောင်စစ်စင်ရေးကနအူအဆင့်အဖြစ်ချင်းငင်အောင်တပ်ဖွဲ့ဝင်တွေနဲ့မဟာမိတ်အရခတပ်တော် AA ရောအာမီ YA စားရအချားမဟာမိတ်တပ်ဖွဲ့တွေနဲ့အတူဇွန်လ9ရက်ကစပြီးမတူပီမြို့ပေါ်ကစစ်ကောင်စီစခန်းနဲ့တပ်ရင်းတွေကိုစတင်ထိုးစစ်ဆင်တိုက်ခိုက်နေကြတာဖြစ်ပါတယ်။တပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဇွန်လ18ရက်နေ့မှာမတူပီမြို့ပေါ်ကချင်းမြန်တပ်ရင်းခမရ304ကိုအပြည့်အသက်သိမ်းယူနိုင်ခဲ့ပါတယ်။စစ်ကောင်စီရဲ့ဟန်ဝေဇာလက်နက်ကြီးနဲ့တကွာလက်နက်ခဲယမ်းတွေကိုလည်းသိမ်းဆည်းရမိတယ်လို့ချင်းငင်တော်အဖွဲ့ဝင်စီတဲ့မတူပီတပ်မဟာတပ်ပြောရေးဆိုခွင့်ရှိသူကပြောပါတယ်
။ခမရ304ကိုတော့ကျွန်တော်တို့ဒီ18ရက်နေ့မှာအပြည့်ပိုင်းတင်ပြီးသွားရင်တော့304ကတော့မတူပီရဲ့တပ်စခန်းအားလုံးမှာအမြင့်ဆုံးဂုံးဖြစ်တယ်ပေါ့လေ။ဆိုတော့အာတရအတော်ခက်ပါတယ်။သူတို့ကအပေါ်စီးယူထားတယ်။ကျွန်တော်တို့အောက်ကနေတိုက်တော့တော်တော်လေးကျွန်တော်တို့အသက်ဆုံးရှုံးမှုတွေရှိပါတယ်။ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်တို့ဒီတပတ်လောက်ပဲပေါ့နော်။တပတ်တုန်းကကျွန်တော်တို့အသိမ်းထားနိုင်တဲ့အခြေအနေရှိပါတယ်။
မတူပီမြို့မှာစစ်ကောင်စီရဲ့စစ်ဗျူဟာအခြေချစခန်းတစ်ခုနဲ့ခမရ304ခလာရ140တပ်ရင်းတို့အခြေစိုက်ထားတာဖြစ်ပါတယ်ခမရ304တပ်ရင်းကိုသိမ်းပိုက်ပြီးနောက်ချင်းငင်အောင်အဖွဲ့နဲ့မဟာမိတ်တပ်တွေကစစ်ကောင်စီရဲ့စစ်ဗျူဟာဂုံးနဲ့ခလာရ140တပ်ရင်းကိုသိမ်းပိုက်နိုင်ဖို့ဆက်လက်တိုက်ခိုက်နေတယ်လို့ချင်းငင်အောင်အဖွဲ့ကဆိုပါတယ်မတူပီမြို့ကိုအလုံးစုံသိမ်းပိုက်ထိန်းချုပ်နိုင်ပြီဆိုရင်ချင်းပြည်လွတ်မြောက်ဖို့နဲ့စစ်ကောင်စီကင်းစင်ဖို့အတွက်အထောက်အကူဖြစ်လာမယ်လို့ချင်းနိုင်ငံရေးလှစ်လာသုံးသပ်သူအိန္ဒိယဖော်မြန်မာတီထောင်သူစလိုက်တုတ်ခါကပြောပါတယ
်မတူပီပြူကမှာစီတအလုံးရင်းရှိတဲ့ခါကျတော့သူနဲ့နီနာမှာရှိတဲ့မင်းတကံပလက်နောက်ပြမာဒီဟာခါမျိုးတော့ပေါ့နော်ဆိုတော့ဒီပတ်ပတ်ချာလေးမှာရှိတဲ့ဟာတွေတော်များကိုလက်နေကြည့်ပြီးကိုရောမြေပင်စီအင်အားဖြစ်ဖို့အတွက်လုံးဝဒီပြူကကြက်ကြက်နဲ့ထိုင်ထားတဲ့နေရာဖြစ်တဲ့ခါကျတော့ဒီမတူပီကတော့ဒါကျွန်တော်တို့အလုံးစုံထိနိုင်ပြီဆိုရင်သူတဖြစ်တောင်ပိုင်းမျိုးတွေအလုံးကတော့လွယ်လွယ်ကူကူတင်လို့ရတော့မယ်လို့အဲ့လိုတော့မြင်မိပါတယ်မတူပီမျိုးကိုတိတ်မယ်ဆိုရင်တော့အစကစားလုံးစုံကင်းရှင်းဖို့အတွက်တအားကိုလွယ်ကူရောမင်းနေတာရောက်တော့တော့မယ်
မတူပီမြို့သိန်းစစ်စင်ရဲမှာချင်းငင်အောင်အဖွဲ့ဝင်စီတဲ့မတူပီတပ်မဟာတပ်တပ်ဖွဲ့ကရဲဘော်9ယောက်ကြာဆုံးခဲ့ရပြီးစစ်ကောင်စီဖက်ကလည်းအကြဆုံးနဲ့စစ်တုံးပန်းအဖြစ်အဖမ်းခံရသူတွေလည်းရှိနေပါတယ်ချင်းပြည်နယ်မှာချင်းငင်အောင်အဖွဲ့နဲ့ချင်းလန်းကောင်စီအဖွဲ့စုပြီးအဖွဲ့နှစ်ဖွဲ့ကွဲနေပြီးတခြားစီစစ်စင်ရေးဖော်ဆောင်နေကြတာဖြစ်ပါတယ်ချင်းငင်အောင်ကတော့ကျင်းတွေးတီးတိမ်မြို့နယ်မတူပီမြို့တို့မှာစစ်စင်ရေးဖော်ဆောင်ခဲ့တာဖြစ်ပါတယ်ချင်းလန်းကောင်စီအဖွဲ့ကတော့ချင်းပြည်နယ်တဲကရီခေါ်တာမျိုးဒိုင်လင်းပီရေစွာသွန်းစံဒီကာမျိုးတို့ကိုတင်ပိုက်ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကုန်းသွယ်ရေးလမ်းကြောင်းဖြစ်တဲ့မြဝတီကော့ဂရိတ်လမ်းကြောင်းဟာအခုရက်ပိုင်းတွေမှာမိုးကြီးလို့သွားလာရတာခက်ခဲလာပါတယ်ကားခါတွေကလည်းအဆမတန်ဈေးတက်သွားတယ်လို့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့ထိုင်းကုန်ပစ္စည်းတွေဈေးတက်ကုန်ပါတယ်ဒီကြောင်းကိုတော့ရမင်းဟာစုစည်းထားပါတယ်
အခုလက်တော်မှာမြဝတီကနေမော်လမြိုင်သွားမဲ့လူတယောက်အတွက်ကားခါကကြက်တသိန်းခွဲဖြစ်နေပါတယ်နားမှလည်းတ냐အိပ်ပြီးတော့နောက်တနေ့မှမလမြန်ရောက်တဲ့အနေထားမျိုးတွေဖြစ်လာတယ်လို့ကားသမားတယောက်ကအခုလိုပြောပါတယ
်ကားကတတိုင်းကွယ်တရက်ပင်မရောက်ဘူးတခါတလေကတောင်းပေါ်မှာအဲ့ရမယ်လို့ဖြစ်တယ်လို့ဖြစ်တယ်ပေါ့နော်တခါတလေကမူးလာများလာသွားကမ်းမှုမရှိဘူးလမ်းပိတ်ပါတဲ့ဆိုရင်မနေ့စောစောမှ အမောင်မြိုင်ရောက်မယ်အဲ့လိုမျိုးလေးသိတယ်။သွားမရလည်းမပြောဘူး၊သွားရလည်းမပြောဘူး။တနေ့ရောက်ရမယ်မရောက်စင်တ냐အိုက်ပြီးတော့မနေ့တိုင်းမှမရောက်အမောင်မြိုင်ပြန်ရမယ်အဲ့လိုမျိုးလေးသိတယ်လို့
ကားလမ်းတစ်လျှောက်မှာ BTM နဲ့ကရင်တော်လိုင်းရေးတပ်ဖွဲ့တွေအပါအဝင်ကရင်နယ်ခြားသောတပ်ဖွဲ့ BGN နဲ့စစ်ကောင်စီတပ်ဖွဲ့တွေကဂိတ်ဖြွေပြီးလမ်းကြီးတွေစစ်စစ်ကောက်ခံနေကြတာမို့ကုန်ကြစရိတ်ရမ်းများတယ်လို့ကုန်တယ်တယောက်ကအခုလိုပြောပါတယ်
ရောင်းရီကားကားတွေလည်းဈေးတွေကအများကြီးမြောက်တက်သွားတယ်။ဟိုတော့ကတော့တာချလန်ကအချိန်ကြီးကောင်းတော့တပေါင်းခွဲလောက်ပေါ့ခွဲလောက်ပဲယူရတယ်ပြီးတော့မြောင်းရီသွားကျင်တဲ့ဒီခီးတဲ့တွေလည်းအောက်မှာပုံနေတာအများကြီးပဲ6ဘင်းတစည်းဆိုလို့ရှိလို့ရှိရင်မြောင်းရီကနေပြီးတော့ဟောလွန်းကြအရောက်ပေါ့ဗျာအဲ့ဒါကိုကုန်ကြစိတ်ကကားကားမပေါအခွန်ကြီးပဲ18သိန်းလောက်ရှိတယ်။ဟိုလမ်းကြီးပဲအကုန်လုံးအေးလောက်ရှိတယ်
ကုန်ကြစရိတ်တွေများပြီးလမ်းမကောင်းသလိုအဆင်မပြေကြတာကြောင့်အာချလာမကြီးမဖွေမချင်းကုန်တယ်တွေနေနဲ့မိုးရင်းမှဒီတိုင်းပဲဆက်သွားနေရမယ်အနေထားဖြစ်နေတယ်လို့သူကဆက်ပြောပါတယ်
။ခီးတဲ့တွေကတော့တော်တော်များများတော့အဆင်မပြေဘူးဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့ထုတ်ကုန်လမ်းကတော့ဒီဘက်က Pro Box တွေကတောင်ကြီးထိသွားတယ်။ဟိုဘက်က Vigo တွေ 4V ကနေလက်ပြန်ကဲ့ကြတယ်။ကျွန်တော်တို့ထုတ်ကုန်လမ်းတော့ကြောက်တောက်လမ်းတော့ဒီမိုးတွေကဘယ်လိုမှအဆင်မပြေနိုင်ဘူး။လမ်းဟောင်းကလည်းမိုးအရမ်းရွာရင်တောင်ပြိုတိုင်းပိုင်းရှိတယ်။လမ်းကျစ်တယ်တွဲကားသွားလို့မရဘူး။အဲ့လိုအဓိကအာချလမ်းမဖွင့်ခင်တော့ဒီမိုးတွေကတော့ဒီတိုင်းပဲကျွန်တော်တို့ကဒီလိုပဲအဆင်ပြေလို့ပေါ့ခက်ခဲသွားနေကြရမယ်လို့
ဝန်ပြင်းနေမှာတော့ထိုင်းကနေတင်သွင်းလာတဲ့အခြေခံစားတောက်ကုန်ဈေးဝါအလှကုန်လူသုံးကုန်နဲ့ဆောက်လုပ်ရေးစိုက်ပျိုးရေးအတွက်ဒါမြေဩဇာတွေကစအခုမိုးရသည့်အစပိုင်းမှတင်ပဲအရင်ကထက်ဈေးနှုန်းနှစ်ဆလောက်ခုန်သက်သွားတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
စစ်တပ်ကရခိုင်ပြည်နယ်တောင်ကုတ်မြို့နယ်ထဲကကန်စစ်ရွာကိုလေရည်နဲ့ပုံကျဲခဲ့လို့အမျိုးသမီးနှစ်ယောက်ထိမှန်သေဆုံးခဲ့ပါတယ်ရှမ်းမြောက်ကနောင်ချိုနယ်မန္တလေးတိုင်းကမိုးကုတ်မြို့နယ်တွေမှာလေရင်အပြင် drone နဲ့တိုက်ခိုက်မှုတွေကြောင့် TNL တပ်သားတွေအပြင်အရက်သားထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ
်။တရရှင်ရဲ့ကုနာဆင်နေခဲ့ကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းတော်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
ရခိုင်မောင်တော်ဘက်ကရွာနောက်ရှမ်းမြောက်ကနောင်ချုံနဲ့မန္တလေးဘက်မြို့တွေမှာလေကြောင်းတက်ခိုက်မှုကြောင့်အရက်သားထိခိုက်ရတာပါဝင်တိုင်းရင်သတင်းလာပါအခုတော့ VO ရဲ့ခြေသာရင်းညအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်မိုက်သက်စင်ပြပြပေးပါအောင်ခင်ဗျာ
2024ခုနှစ်မေလမှာကမ္ဘာတဝန်းစစ်နယ်ပဋိပက္ခကြောင့်ဥယျာဉ်စုခွာထွက်ပြေးရတဲ့သူကအရင်တုန်းကမကြုံဘူးတဲ့အရေးအတွက်ဖြစ်တဲ့တန်းပေါင်း120ထိဖြစ်လာတယ်ဆိုပြီးကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေကိုထောက်ပံ့ကူညီရေးအားလုံးဝိုင်းဝန်းပြီးတော့တာဝန်ယူဖို့လုံခြုံခလုံခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုလည်းလေးစားလိုက်နာကြဖို့အိုမဲ့အိမ်မဲ့နေရဲစွန့်ခွာသူတွေအိမ်ပြန်နိုင်ရေးပဋိပက္ခတွေကိုဝိုင်းဝန်းဖြည့်ဆည်းကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဒီနေ့မှကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေမှာနိုင်ငံတကာအတိုင်းဝန်ကိုမြစ်တာရက်ခံသွားပါလိမ့်။ဆွီဒန်ကနေယူကရိန်းထိအရှေ့လယ်ဘက်ကနေမြန်မာအထိကွန်ဂိုသမတ်နိုင်ငံတွေကိုကျော်ပြီးကမ္ဘာတဝမ်းမှာပြည်ပခါတွေရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ဗယံပဒအခြေအနေတွေကတောင်းကနေအနေထားတွေကြားလူတွေမကြုံဘူးအောင်နေရဲစွခွာထွက်ပြေးနေရပြီးတော့လူမှုဘေးဒုက္ခဒဏ်ကိုအကြီးကျယ်ခံစားနေရတယ်ဆိုပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောသွားခဲ့တာပါ။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးဖြည့်ရှင်းရေးကိုနောက်ပြီးတော့လူ့ခွင့်ရေးနဲ့ဒီမိုကရေစီပင်ရဖို့လူတွေဆိုပြီးကုလသမဂ္ဂကပြောပါလေမြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေရဲ့အကျက်တဲကိုဖြည့်ရှင်းဖို့အတွက်တတိုင်းပြည်လုံးရင်ဆိုင်နေရတဲ့လူ့ခွင့်ရေးနဲ့လူသားချင်းစာနာမှုအကျက်တဲတွေကိုအရင်ဖြည့်ရှင်းပြီးတော့တိုင်းပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပင်ရဖို့လူတွေအကြောင်းကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီက VOE နဲ့တွေ့ဆုံမိန့်မြတ်ချက်မှာပြောဆိုသွားပါလေမြောက်ကိုရီးယားပြည်ရင်ဗီယက်နမ်ကိုရောက်လာတဲ့ရုရှားခေါင်းဆောင်ကပူပြီးတော့နှက်ဆိုင်နဲ့ဆက်ဆံရေးဖြစ်ဖို့ကတိပြုလိုက်ပါလေ။ယူကရိန်းအပေါ်မှာကျူးကျော်စစ်ကြောင့်ရုရှားပေါ်နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေတိုးလာနေတဲ့အချိန်မှာပဲဗီယက်နမ်နိုင်ငံကိုချစ်ကြည်ခီးစဉ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကရောက်သွားခဲ့တာဖြစ်ပါလေရှင်
။ကျေးဇူးပါမတ်အီသန်စင်အခုလိုသတင်းအချင်းချုပ်အပီမှာတော့ VO ရဲ့ဒီညကြက်တရီညအစီအစဉ်ဒီမှာပဲပြန်ဆောင်သွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ်ရော်ဘတ်ဘတ်စ်တို့ဖြစ်ပါတယ်။ ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.